Welcome to the Voice of America in Burmese.
တော်တော်ရှင်တွေမင်္ဂလာရှိတဲ့မနေ့ခင်းဖြစ်ကြပါစေခင်ဗျာ VOA American တိုင်းရဲ့2024ခုနှစ်ဩဂတ်လ16ရက်တောက်ကြမနေ့ခင်းအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါတယ်ခင်ဗျာ VOA ရဲ့ website Facebook YouTube စာမျက်နှာတွေမှာပါတပြိုင်တည်းရှိနေပါတယ်မနေ့6နိုင်ရက်နေ့9:00တိတင်ဆက်မဲ့အခု VOA မနေ့ခင်းအစီအစဉ်ရဲ့အစီအစဉ်မှုဖြစ်တော့ကျွန်တော်ညဉ့်ညဲကတာဝန်ယူတက်ဆက်တော်မှာပါဗျာ
ဒိုဟာမှာကျင်းပနေတဲ့ဂါဇာအပြစ်ရရေးဆွေးနွေးပွဲဟာအစာပြုချက်ကောင်းလဲလို့အမေရိကန်သမ္မတအင်ဒီရောကပြောပါတယ်။ရုရှားပိုင်ဆူချာမြို့ကိုအလုံးစုံထိန်းချုပ်ထားနိုင်ပြီလို့ယူကရိန်းကကြေညာပါတယ်။ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ဟောင်းရှိတ်ဟာစီနာကိုထောက်ခံသူတွေကိုယာနဲ့ချီတဲ့ဆန္ဒပြသူတွေကရိုက်နှက်ခဲ့ကြပါတယ်
။အဲ့လိုနောက်ဆုံးရသတင်းတွေအပြင်မန္တလေးတိုင်းကတောင်သားနဲ့နထိုးကြီးမှာစစ်ကောင်စီအုပ်ချုပ်ရေးရန်ရဲတွေရပ်တန့်နေတာနဲ့ထိုင်းမြန်မာနယ်စပ်မြန်မာငွေကြေးရောင်းဝယ်တွေရပ်တန့်နေတဲ့အကြောင်းသတင်းပေးပို့ချက်တွေအပြင်အမေရိကန်နိုင်ငံအကြောင်းစိတ်ဝင်စားဖွယ်သတင်းဆောင်မနဲ့ရှင်းပြချက်တွေကိုလည်းတင်ဆက်ဖို့ရှိပါတယ်။ Person ကဏ္ဍတွေမှာတော့ဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်မှာဝါလူမျိုးစုပြည်နယ်ဖြစ်ပေါ်လာပုံအကြောင်းဆွေးနွေးထားပါတယ်။ဒါ့အပြင်ကျမရေးကဏ္ဍနဲ့တိုင်းရင်းသတင်းတွားတွေကိုလည်းထုတ်လွှင့်ပါမယ်ခင်ဗျာ။အရင်ဆုံးတော့ဒီကနေ့မနေ့ထိတ်တန့်ရောက်သတင်းတွေကိုဒေါက်ခင်မျိုးသက်ကကြီးညာပေးပါဦးခင်ဗျာ။
ကာတာနိုင်ငံဒိုဟာမှာထိတ်တန့်အမေရိကန်ရာရှိတွေပါပါတဲ့နောက်ဆုံးဂါဇာအပြစ်ရဆွေးနွေးပွဲဟာအလားအလာတိတ်ကောင်းပေမဲ့သဘောတူညီချက်တော့ချက်ချင်းရနိုင်ဖို့မရှိဘူးလို့သမ္မတအင်ဂျီပြောခွင့်ရဂျွန်ကာဘီကချက်စပရင်းနေမှာပြောပါတယ်။အခုဆွေးနွေးပွဲကနေသဘောတူညီချက်မရသေးပေလို့ဆရာတွေအများအပြားကြမ်းနေသေးပေမဲ့ဒါဟာအလားအလာကောင်းတဲ့အစပြုမှုဖြစ်ကြောင်းပြောပါတယ်။ဆွေးနွေးပွဲဟာတောက်ချာနေတဲ့ဆက်ပြီးလုပ်ဖို့ရှိပါတယ်။ဒီဆွေးနွေးပွဲကို CIA ထောင်လိုင်းအကြီးကဲ William Burns လဲတက်ရောက်ပါတယ်။ American Egypt နဲ့ Qatar နိုင်ငံတွေကညှိနှိုင်းရေးမှုတွေ Israel ညှိနှိုင်းရေးအဖွဲ့နဲ့တွေ့ဆုံဆွေးနွေးတာဖြစ်ပါတယ်။ Hamas အဖွဲ့ကတော့အခုဆွေးနွေးပွဲမှာသူတို့ပါမှာမဟုတ်ပေမဲ့ Hamas ကိုစားလူတွေဟာဒီညှိနှိုင်းဆွေးနွေးသူတွေနဲ့နောက်ပိုင်းမှာတွေ့ဆုံမှုရှိတယ်လို့ပြောပါတယ်။ October 9ရက် Hamas တွေ Israel ကိုဝင်တိုက်တာကြောင့်လူပေါင်း1200တေဆုံးပြီး250လောက်ဒဇာခံအဖြစ်အဖမ်းခံခဲ့ရတဲ့နောက်ဂါဇာဒေသမှာအစ္စရေးရဲ့လက်တုံပြန်တိုက်ခိုက်မှုကနေတေဆွန်ရသူက4000ကျော်ပြီလို့ပါလက်စတိုင်းကျမ်းမာရေးတာဝန်ခံတွေကပြောပါတယ်။ရုရှားပိုင်နယ်ထဲကိုဝင်ရောက်တိုက်ခိုက်နေတဲ့ယူကရိန်းတပ်တွေဟာရုရှားပိုင်ခတ်စ်ဒေသကအကြီးဆုံးမြို့ဖြစ်တဲ့ဆူရှားမြို့ကိုအလုံးစုံထိန်းချုပ်ထားနိုင်ပြီလို့ယူကရိန်းကချက်တဲ့ပရင်းနေမှာကြေညာပါတယ်။ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကသူရဲ့ X လူမှုမီဒီယာအကောင့်မှာတင်ထားတာဖြစ်ပြီးဆူရှားမျိုးကိုရုရှားတပ်တွေလက်ကနေလွတ်မြောက်အောင်လှုပ်ဆောင်နိုင်ပြီလို့သူ့ကိုယူကရိန်းတပ်ချုပ်အလက်ဇန္ဒရာဆာရစ်စကီကသတင်းပို့တယ်လို့ရေးသားထားတာပါ။ဒါအပြင်အဲ့ဒီမျိုးမှာယူကရိန်းစစ်တပ်ကုတ်ကဲရုံတစ်ခုဖွင့်လှစ်လိုက်ကြောင်းလည်းဖော်ပြထားပါတယ်။လူရေ9000လောက်နေထိုင်တဲ့ဒီမျိုးဟာယူကရိန်းနယ်စပ်ကနေ6မိုင်လောက်အကွာရုရှားပိုင်နယ်ထဲမှာရှိပါတယ်။ယူကရိန်းတပ်တွေရဲ့ဆယ်ရက်ကြာဝင်ရောက်တိုက်ခိုက်မှုကလည်းရုရှားပိုင်နဲ့ဆူရန်ပိုင်450လောက်ကိုထိန်းချုပ်နိုင်တာဖြစ်ကြောင်းလည်းပြောပါတယ်။အဲ့ဒီဒေသဟာဥရောပကိုလောင်စာဆီတန်းတွေတင်ပို့ရာပိုက်လိုင်းတွေထားတဲ့နေရာဖြစ်ပြီးတိုက်ပွဲစတင်ချိန်ကစပြီးဒီမြို့ကိုသိမ်းနိုင်တဲ့အချိန်ထိဥရောပကိုတန်းတွေတင်ပို့မှုအတွက်တစုံတရာထိခိုက်မှုမရှိခဲ့ပါဘူး။ယူကရိန်းသမ္မတရဲ့အခုလိုပြောကြားချက်နဲ့ပတ်သက်ပြီးရုရှားဘက်ကတစုံတရာတုံ့ပြန်ပြောကြားတာတော့မရှိသေးပါဘူး။ဒါပေမဲ့ကျက်တဲ့ပရင်းရဲ့အစောပိုင်းကတော့တခြားဒေသတွေကိုတင်ပိုက်ဖို့ယူကရိန်းရဲ့ကြိုးပမ်းမှုကိုရုရှားတပ်တွေကတားဆီးနိုင်ခဲ့တယ်လို့ကာကွယ်ဝင်ကြီးဌာနကပြောပါလဲ။ဒုသမရလောင်းတွေဖြစ်နေအမိတင်သွင်းတာခံကြရတဲ့ဒီမိုကရက်တစ်ပါတီကမင်းနီဆိုတာပြည်နယ်အုပ်ချုပ်ရေးမှူးတင်မ်ဝော့စ်နဲ့ရီပပ်ဘလစ်ကန်ပါတီကအိုဟိုင်းယိုအထက်လွှတ်တော်မှဂျေဒီဗင်းစ်တို့နှစ်ဦးရဲ့စကားဆက်ထုတ်ပွဲကိုအောက်တိုဘာ1ရက်မှာလုပ်ဖို့သဘောတူခဲ့ကြပါတယ်။ပြည်နယ်တချို့မှာနိုဗ ెంబ ာသမရရွေးကောက်ပွဲအတွက်ကြိုတင်မဲတွေပေးဖို့လုပ်နေကြချိန်မှာအခုလိုဒုသမရလောင်းဖြစ်ရွေးခံရသူနှစ်ဦးစကားဆက်ထိုးကြမှာပါဒုသမရကမ်မလာဟဲရစ်ကတော့သမရဟောင်းဒေါ်နယ်ထရမ့်နဲ့စကားဆက်ထိုးပွဲအတွက်စက်တင်ဘာ10ရက်နေ့မှာစီစဉ်ထားပေမဲ့ဒုတိယမြောက်စကားဆက်ထိုးပွဲလုပ်မယ့်ရက်ကိုလည်းရွေးနေတာပါဗော်တူဖူးနေကတော့ CBS သတင်းဌာနကဒီဒုသမရလောင်းနှစ်ဦးဖြစ်တဲ့ Vince နဲ့ Walt တို့ကိုနယူးယောက်မြို့မှာစကားဆက်ထိုးပွဲအတွက်ဖိတ်ကြားထားပြီးပြုလုပ်မဲ့ရက်တွေကို September 24, 24, October 1ရက်ဓမ္မမှု8ရက်ကြက်ရရွေးနိုင်ကြောင်းပြောကြားထားတာပါ Tim Walz က October 1ရက်မှာတွေ့ကြမယ် JD လို့သူ့မဲဆွယ်ပွဲအကောင့်ကနေပြန်ကြားခဲ့တယ်လို့ Harris Waltz မဲဆွဲအဖွဲ့ကလည်း Waltz ဟာ JD Vance လာခဲ့ရင်သူနဲ့စကားဆက်တုံးမယ်လို့ဖော်ပြထားပါတယ်။ Vance ကလည်း October 1ရက်စကားဆက်တုံးပွဲအတွက်ဖိတ်ကြားချက်ကိုလက်ခံကြောင်း X လူမှုမီဒီယာကနေပြန်ကြားပါတယ်။ဒါအပြင် September 16ရက်မှာလည်း CNN ကနေစကားဆက်တုံးပွဲလုပ်ဖို့စိန်ခေါ်ခဲ့ပေမဲ့ Harris Waltz မဲဆွဲအဖွဲ့တာဝန်ခံတွေဘက်ကတစုံတရာပြန်ကြားလာတော့မရှိသေးပါဘူး။
UA မြန်မာဝိုင်းရဲ့မနက်ခင်းအစီအစဉ်လေးကို24နာရီလွှင့်ထုတ်ပေးနေတဲ့လူလူမိတ်ဆွေရုပ်တံလိုင်းကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။လူလူမိတ်ဆွေရုပ်တံလိုင်းကို Utelsat 70B Asia Bing Juru ဓမ္မဖို့ Thaicom 6 Juru Channel 123တို့ကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါ့အပြင် UA မြန်မာဝိုင်း Facebook နဲ့ YouTube Seminar တွေကနေပြီးတော့လည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင
်ဗျ။ UA American ကတန်ကတောက်ကြံနေမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရာနဲ့ချီတဲ့အကြောင်းသားဆန္ဒပြသူတွေနဲ့နိုင်ငံရေးလှုပ်ရှားသူတွေဟာဖြုတ်ချခံရတဲ့ဝန်ကြီးချုပ်ရှိခ်ဟာစီနာထောက်ခံသူတွေကိုဝရင်းတုတ်တွေတန်ပိုက်လုံးတွေနဲ့ရိုက်နှက်ပြီးသူမရဲ့ဖခင်လွတ်လပ်ရေးခေါင်းဆောင်ရှိခ်မူဂျီဘာရာမန်ရဲ့နေဟောင်းစီမတော်နိုင်အောင်တားဆီးခဲ့ကြပါတယ်။ဒက်ကာမျိုးရောမှာရှိတဲ့အဲ့ဒီအိမ်ဟာအခုအခါမှာဘန်ဂါဘန်တူအောက်မေပွဲပြတဲ့အဖြစ်ထားရှိတာဖြစ်ပြီးအဲ့ဒီမှာရှိခ်မူဂျီဘာရာမန်နဲ့သူ့မိသားစုနဲ့အများစုအလောက်ကျန်ခံရတဲ့1985အောက်တိုဘာ15ရက်စစ်တပ်အာဏာသိမ်းတာနဲ့ပတ်သက်ပြီးပြသထားတာဖြစ်ပါတယ်။အဲ့ဒီအချိန်ကရှိခ်ဟာစီနာဟာသူ့ရဲ့ညီမငယ်နဲ့အတူဂျာမနီကိုအလဲခီးသွားနေတဲ့အတွက်အသက်မသေးကျန်ရတာဖြစ်ပါတယ်။ရာမန်ကိုဘန်ဂေါဒေတာရဲ့မိတ်ဆွေလို့အဓိပ္ပာယ်ရတဲ့ဘန်ဂါဘန်တူလို့အများကချစ်မြတ်နိုးစွာခေါ်ခဲ့ကြတာပါ။အခုတော့ဘင်္ဂလားဒေ့ရှ်မှာလူပေါင်း300ကျော်တည်ဆုံးခဲ့တဲ့လူလူအောင်ကြွမှုကလည်းရှိခ်ဟာစီနာနှုတ်ထွက်ခဲ့ရတဲ့နောက်ဆန္ဒပြသူတွေကဒီပြရိုက်ကိုပါမီးရှို့ခဲ့တာဖြစ်ပါတယ်။အောက်တိုဘာ15ရက်နေ့ဟာရန်မန်အလုတ်ကြံခံခဲ့ရတဲ့နှစ်ပတ်လည်နေ့ဖြစ်တဲ့အတွက်အခုအိန္ဒိယမှာခုံလုံးနေတဲ့ရှိခ်ဟာစီနာကရမန်ကိုဂုံပြူတဲ့အထိတ်မနစ်ဆင်နွှဲဖို့အတွက်သူ့ကိုထောက်ခံသူတွေကိုတိုက်တွန်းခဲ့တာဖြစ်ပါတယ်။တောင်ကိုရီးယားသမ္မတရွန်ဆွရောကမြောက်ကိုရီးယားနဲ့တောင်ကိုရီးယားချမ်းနိုင်ငံတင်မာမှုပြေလျော့စေဖို့နဲ့စီးပွားရေးပူးပေါင်းဆွေးနွေးမှုတွေပြန်ပြီးလှုပ်ဖို့နီးလန်းတွေဆွေးနွေးနိုင်အောင်မြောက်ကိုရီးယားနဲ့အလုတ်အဆင့်တိုင်ပင်ညှိနှိုင်းရေးအဖွဲ့တစ်ဖွဲ့ဖွဲ့ဖို့ကမ်းလှမ်းလိုက်ပါတယ်။ဒုတိယကမ္ဘာစစ်ကြီးအပြီးဂျပန်လက်အောက်ကနေလွတ်မြောက်ခဲ့တဲ့အထိမ်းမှန်89နှစ်နှစ်ပတ်လည်နေ့ဖြစ်တဲ့ဩဂုတ်လ15ရက်အမျိုးသားလွတ်လပ်ရေးနေ့မင်ကွန်းပြောကြားရာမှာသမ္မတရွန်းကတနင်္ဂနွေပေါင်းစည်းရေးဆိုင်ရာသူ့ရဲ့အမြင်ကိုချပြရင်းအခုလိုပြောကြားလိုက်တာဖြစ်ပါတယ်။တကယ်လို့မြောက်ကိုရီးယားကကိုရီးယားကျွမ်းဆွယ်ဒေသကိုနျူကလ িয়ার ကင်းမဲ့ဆုံးဖြစ်အောင်ခြေတံနှမ်းလိုက်တာနဲ့သူဟာမြောက်ကိုရီးယားနဲ့နိုင်ငံရေးစီးပွားရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေစတင်ဖို့အတွက်အသင့်ဖြစ်နေကြောင်းပြောကြားခဲ့တာဖြစ်ပါတယ်။အထူးကြံဖြစ်နေတဲ့မြောက်ကိုရီးယားရဲ့ရေဘေးဒုက္ခသည်တွေအတွက်ကယ်ဆယ်ရေးပစ္စည်းတွေပေးဖို့မှာဖြစ်ကြောင်းသူ့ရဲ့မကြာသေးခင်ကကမ်းလှမ်းချက်ကိုတော့မြောက်ကိုရီးယားဘက်ကပယ်ချခဲ့တဲ့နောက်အခုလိုမြောက်ကိုရီးယားနဲ့ပြန်လည်ပေါင်းစည်းရေးဆိုင်ရာအစီအစဉ်ကိုချပြလိုက်တာလည်းဖြစ်ပါတယ်အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တွေအာဏာရလာတဲ့လွန်ခဲ့တဲ့3နှစ်လောက်ကစပြီးမိန်းကလေးငယ်ပေါင်း1.4 သန်းကျောင်းတက်ခွင့်မရအောင်တမင်ဖိနှိပ်ချုပ်ချယ်ခဲ့တဲ့အတွက်ဒါဟာမျိုးဆက်တစ်ခုလုံးရဲ့အနာဂတ်အတွက်အန္တရာယ်ရှိစေတယ်လို့ကုလသမဂ္ဂကခြားစပ်ဒေးနေ့မှာပြောပါတယ်အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်အုပ်ချုပ်မှု3နှစ်ပြည့်နှစ်ပတ်လည်နေ့ကျင်းပဖို့အတွက်တာလီဘန်ခေါင်းဆောင်တွေပြင်ဆင်နေကြခြင်းမှာကုလသမဂ္ဂ UNESCO အဖွဲ့ကြီးကအစီရင်ခံစာထုတ်ပြန်ပြောဆိုလိုက်တာဖြစ်ပါတယ်။တာလီဘန်အုပ်ချုပ်သူတွေက2021ကစပြီးမိန်းကလေးငယ်တွေကိုအထက်တန်းပညာသင်ကြားခွင့်ပိတ်ပင်ခဲ့တဲ့အတွက်မိန်းကလေးငယ်1.4 သန်းတဲ့မင်းဲကိုချိတ်ကိုက်နစ်နာစေတာဖြစ်ကြောင်း UNESCO ညွှန်ချုပ် Audrey Azoulay ကကြေညာချက်ထုတ်ပြန်ပြောဆိုတာပါ။အာဖဂန်နစ္စတန်တနိုင်ငံထဲသာအသက်12နှစ်နဲ့အထက်မိန်းကလေးတွေကိုပညာသင်ခွင့်တာလီဘန်တွေတက်ချက်မှာမှအပိတ်ပင်ခံခဲ့ရတာဖြစ်ပါတယ်။အခုလိုကြားမှာခွဲခြားပြီးကန့်သက်ပိတ်ပင်မှုကိုကုလသမဂ္ဂနဲ့လူခွင့်ရေးအဖွဲ့တွေကအပြစ်တင်ရှုတ်ချပြီးဒီပိတ်ပင်မှုကိုအမြန်ဆုံးပြန်ပြီးပြောင်းလဲပေးဖို့အတွက်တောင်းဆိုပါတယ်။နိုင်ငံတိုင်းရဲ့တရားဝင်လက်ခံမှုကိုမရတဲ့တာလီဘန်အစိုးရအဖွဲ့ကတော့ UNESCO ရဲ့တွေ့ရှိချက်နဲ့တောင်းဆိုချက်တွေကိုတုံ့ပြန်ပြောဆိုတာမရှိသေးပါဘူ
း။သောကြံမနဲ့ထိတ်တန့်သတင်းကိုဒ talking မျိုးသက်ကကြီးညာပေးခဲ့တာပါဗျာ VOA ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကို burmese.voanews.com internet ဆိုင်မှာမှာလည်းတပြိုင်တည်းကြည့်နိုင်ပါတယ်အဲ့ဒီမှာသတင်းတွေစောင်းမားတွေတွေ့ဆုံမေးမြန်းခန်းတွေနဲ့သတင်းသုံးသပ်ချက်တွေကိုအချိန်မီကြည့်နိုင်ပါတယ်ညာမိမိရဲ့သဘောထားအမြင်တွေကိုတော့ VOA Burmese Facebook နဲ့ YouTube ကထုတ်လွှင့်ချက်တွေမှာမှတ်ချက်ပြုကြဖို့လည်းဖိတ်ခေါ်ပါတယ်ခုကစလို့မြမသတင်းပေးပို့ချက်နိုင်ငံတကာသတင်းစောင်းမားနဲ့အပတ်စဉ်ကဏ္ဍတွေကိုစတိုက်တင်ဆက်ပါမယ်ခုတော့စီးရေးဆက်ဆက်သတင်းတစ်ပုဒ်နဲ့စတင်ပါမယ်ညာမုံရွာမြို့နယ်ထနောင်းတော်တောင်ရွာဈေးမှာလက်နက်ကြီးကြောက်ပောက်ကွဲလို့ဈေးရောင်းဈေးဝယ်သူတွေထိခိုက်ပြီးသေဆုံးသူ12ဦးရှိခဲ့ပါတယ်။ဒဏ်ရာသူတွေနဲ့ကလေးငယ်တွေပါဝင်တယ်လို့ဈေးကုသပေးနေသူတွေကပြောပါတယ်။ဒီကြောင့်ရန်ကုန်ကသတင်းပေးပို့ထားတာကိုနန်းလောင်ကပြောပြပါမယ်ခင်ဗျာ
။စကိုင်းတိုင်းမုံရွာမြို့အဝင်းမှာရှိတဲ့စစ်ကောင်စီမအူဂိတ်ကနေဩဂုတ်လ23ရက်နေ့ကလက်နက်ကြီးနဲ့လှမ်းပစ်ခတ်လိုက်လို့ထနောင်းတော်တောင်ရွာကဈေးတန်းအလဲကြောက်ပောက်ကွဲပြီးထိခိုက်ဒဏ်ရာရသူ22ဦးရှိခဲ့တယ်လို့မုံရွာအမြင့်လန်တာဝန်ရှိသူတို့ကပြောပါတယ
်။ရှစ်စဉ်က10နာရီလောက်မှဒီမူဘေးကနေပြီးတော့လက်နက်60မမနဲ့နှံ့ပစ်လိုက်တာကကျွန်တော်ထနောင်းတော့တောင်ရွာရှိတဲ့ဈေးတန်းရဲ့လုံးဝတည်ကားတဲ့နေရာမှာပဲကြာတာဗျ။လမ်းပေါ်တက်တက်ကြာတယ်ကြာပြီးတော့မှကျန်တဲ့ဒီဈေးဝယ်တွေရဲ့ဈေးတွေရဲ့အကုန်ထိကုန်တာပေါ့နော်။ပြီးတော့မူဘေးကနေပြီးတော့ဈေးလေ12နာရီနောက်ပိုင်းမှာ120မမနဲ့ပြစ်တာကလဲတော့ရွာဘက်ကိုကြာပြီးတော့ပြည်သူ2ဦးလက်နက်ကြီးထိမှန်ပြီးတော့နွားခိုင်းနွားတကောင်ပေါ့နော်ခိုင်းနွားတကောင်သေးသွားတယ်ဗျညာဘက်ရောက်တော့လေမူဘေးကနေရှေ့ဘက်ကိုပြစ်တာကအောင်သာကျေးရွာမှာရှိတဲ့ပြည်သူ2ဦးထိတယ်လို့တော့ကြားတယ်ဗျအဲ့ဒါတော့ကျွန်တော်အပိုင်းကျွန်တော်အချမ်းမုတ်တော့တရေတိကြတော့မရဘူးဗျ
ထနောင်းတော်တောင်ရွာမှာဈေးအယောင်းဝယ်လုပ်နေသူတွေလက်နက်ကြီးထိမှန်ခဲ့ပြီးအဲ့ဒီအထက်က70ဦးသေဆုံးခဲ့တယ်လို့ပြောပါတယ်ဈေးကိုတော့ဒီကနေ့အထိပိတ်ထားပါတယ
်ဟိုလက်နက်ကြီးပြစ်နေတာလွှဲရင်ဒီနှစ်ပိုင်းမှာပေါ့နော်2024မှာအကြောင်းတာကြီးထိုးနိုင်တာမျိုးသိမရှိတော့ဘူးဗျအဲ့ဒီတော့ကတော့ကိုယ့်ဘက်ကတားနေလို့တော့ပြောလို့ရတယ်ဒါပေမဲ့လက်နက်ကြီးနဲ့လှုပ်ရှားတဲ့ပြူရွာလည်းရှိတာဘူးအဲ့ဒီတော့ကတော့ကိုယ့်ဘက်အပိုင်မဟုတ်ဘူးလည်းပြောလို့ရတယ်ဗျလက်နက်ကြီးနဲ့ပြူရွာကောင်းကောင်းအဲ့အဲ့နှစ်ခုကောင်းကောင်းထိချုံနိုင်ရတော့ကျွန်တော်တို့အပိုင်တို့ပြောလို့ရပြီပေါ့ဗျာတကယ်ကအဲ့နေတော့ကတိုက်ပွဲတရင်ပေါက်ပုံရတယ်ဗျတိုက်ပွဲကနေ့လယ်12နာရီလောက်မှဖြစ်တာဟိုလက်နဲ့ကြည့်ကြတာ10နာရီလောက်မှကြာတာဟုတ်တယ်မိသားစုဝင်တွေကပဲဟိုဆိုင်ရဆိုင်ရကိုယူသွားကြတာဗျ
လက်နဲ့ကြည့်ထင်မှပြီးတော့နေရာမှာတင်တည်ဆုံသွားသူတို့ရဲ့အလောင်းကိုမိသားစုဝင်တွေကတကြိုပေးခဲ့တယ်လို့ပြောပါတယ်ထိခိုက်ဒဏ်ရာရသူတွေကိုတော့ရက်ကြီးဆေးကုပေးနေတဲ့အဖွဲ့ကပဲကုသပေးနေရတယ်လို့သိရပါတယ်။ဆေးဝါးလိုအပ်ချက်ရှိပေမဲ့လည်းအတက်နိုင်ဆုံးကူညီဆောင်ရွက်ပေးနေတယ်လို့ဆေးကုသပေးနေသူတို့ကပြောပါတယ်
။တချို့လူခြေထောက်တွေလက်တွေဖျက်ရတယ်။နောက်ပြီးတော့အဲ့ဒီထဲမှာဟိုမှာတော့73နှစ်ကလေးပါတယ်။73နှစ်ကလေးကလေပင်ကိုမှန်လား။လေပင်ကိုအဆမှန်လား။အခုလောလောဆယ်တော့ကုသမှုခံယူနေသေးပေါ့နော်။အတက်အန္တရာယ်တော့မစိုးရိမ်ရတော့ပါဘူး။ဝယ်ခြင်းပြရ900အဲ့လေးယောက်ကအဲ့စေကုတရင်နဲ့ကြမှာလေစေကုတရင်နဲ့ကြမှာဖြစ်တာလေးယောက်ကဟိုအောင်ခုနှစ်ယောက်ကတော့ပွင့်ချင်းပြီးဟိုအောင်တော့နေရာပါနေဖြစ်တာဘယ်ဟိုပဲဖြစ်ဖြစ်ပေါ့နော်လေးရနေရင်ရင်းရင်းတော့ဖြစ်ချင်ရတာပဲလေနော်ဒါပေမဲ့ဒီခက်ကလာရပြောလို့အဆိုးမရဘူးဆိုတယ်လို့ပဲပြောလို့မရဘယ်မှမတည်ငြိမ်ဘူးဖြစ်နေရတဘူးဟိုပဲဖြစ်ဖြစ်ပေါ့တတိဝရိယလေးနဲ့နေကြဖို့ရအသွားလာလေတတိဝရိယထားဖို့ရအဲ့ဒါလေးပဲတတိပေးချင်တာကျန်တာတော့ဘာမှကိုလည်းလုံးလုံးရတဲ့အရာမဟုတ်တော့လေနော်
အပြန်အလှန်တိုက်ပွဲမရှိလဲမုံရွာအမြင့်လက်မေးမှာရှိတဲ့ကျေးရွာတွေဟာလက်နက်ကြီးတံကိုခက်စိတ်စိတ်ခံနေရတယ်လို့လည်းပြောပါတယ်လက်နက်ကြီးထိမှန်လို့ကိုလက်အင်ကဖြတ်တောက်ရသူတွေအပြင်အသက်သေးဆုံးတဲ့အထိတွေ့ကြုံနေရတာတွေလည်းရှိပါတယ်စစ်ကောင်စီဖက်ကတော့အခုလိုလက်နက်ကြီးပစ်ခတ်လိုက်လို့ဒေသခံပြည်သူတွေတေဆုံးခဲ့ရတဲ့ဖြစ်စဉ်နဲ့ပတ်သက်လို့သတင်းတစုံတရာထုတ်ပြန်တာမျိုးမရှိသေးပါဘူး
ခုတော့မန္တလေးတိုင်းဘက်ကအခြေအနေကြည့်အောင်ပါဗျာတိုက်ပွဲတွေဖြစ်ခဲ့တဲ့တောင်သားနဲ့နထိုးကြီးမြို့တွေမှာဝန်ထမ်းတွေတင်းရှောင်နေကြလို့စစ်ကောင်စီအုပ်ချုပ်ရေးရန်ရည်ရက်တက်နေတယ်လို့ဒေသခံတွေကပြောပါတယ်မြင်းညံမြို့မှာလည်းအစိုးရရုံးတွေပိတ်ထားတယ်လို့ဆိုပါတယ်မန္တလေးတိုင်းတွင်းနောက်ဆုံးအခြေအနေကိုတော့ကုသညုံကပြောပြပါမယ
်မန္တလေးတိုင်းတောင်သားနဲ့နထိုးကြီးကတရုတ်ရေနံပိုက်လိုင်းဆောင်ကင်းစခန်းတွေပြင်မြို့ရင်းစစ်ကောင်စီတပ်ဆွဲထားတဲ့နေရာတွေကိုကာကွယ်တပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ပြီးတဲ့နောက်မြို့ထဲမှာရှိတဲ့အစိုးရရုံးတွေပိတ်ထားပါတယ်KI မြို့ဖြစ်တဲ့မြင်းချံမြို့မှာတော့စစ်ကောင်စီကစစ်ရင်အားတိုးမြင့်ထားပြီးတော့ဆိုးရရုံတွေပိတ်ထားတယ်လို့ဝန်ထမ်းတွေကတော့မြို့နဲ့သုံးမိုင်ဝေးတဲ့တမ်မဏိစေဝန်တွေကိုပြောင်းရွှေ့ထားတယ်လို့သိရပါတယ်။တောင်သာမြို့မှာတော့တိုက်ပွဲဖြစ်တာမရှိဘဲလေကြောင်းကနေပြီးတော့တိုက်ခိုက်လို့အရသာထိခိုက်မှုရှိပြီးမြို့ပေါ်မှာလည်းဒေသခံတွေတင်းရှောင်နေကြရတယ်လို့ဒေသခံတွေကပြောပါတယ
်။မြင်းချံမြို့မှာလည်းဆိုးရလေတော့မရှိဘူး။မြင်းချံမြို့မှာဒီဝါရီစားလည်းတောင်းမှုကြောင်းပါလား။ ကျန်တဲ့ယုံကြီးရတယ်ယုံဝဝတော့ဝန်ထမ်းတချို့ကတော့အစမ်းကြီးတဲ့ယုံကြောင်းချီခုလုံးကြရတယ်ပေါ့လူလူကြီးကတော့သူ့ဒီပိုင်းလာတော့လူလူကြီးမင်းရကွာဟိုမမကြောင်းပေါ်တာနေပြီးတော့ကားကားကြီးဟိုကျောင်းလုံးလေးကိုကားချေစီပေါ့နော်လူလူကြီးတွေတို့နေတာတော့မျိုးကတော့ဟိုတိုင်ပွဲတွေတော့မဖြစ်ဘူးဒါပေမဲ့သူကဟိုဂျီရင်နဲ့မင်းရကိုလာချာနေတယ်တော်လာနဲ့ဟိုဘောလုံးမလို့အပေါ်မှာရှိရောသူရောအိမ်မကြဘူးအတော့ဘယ်ညာတလီပြောက်တော့ဆိုင်မလက်ဆက်ပြည့်ဟိုကိုကျွေးရတော့မဟုတ်ဘူးအဲမျိုးပေါ်မှာတော်တော်အနေနဲ့ရရှိတော့ဟိုပြီးလို့ရတဲ့လူကတော့ပြီးဆောင်ကြည့်ကုန်ပေါ့ဒီကခီးမနစ်စင်းဝင်းရတယ်ဝင်းရယ်ပြစင်ထားမစောမပြီးဘူးဒီတိုက်ပွဲပြဝင်းမရှိဘဲနဲ့ဘူးညချတယ်ဆိုတော့ဒီတော့ကနေဟောတော့တော့လာပြီးတော့မပြေဘူ
း။ August 14ရက်ကလည်းမြင်းကြံတောင်တာလမ်းပိုင်းတွေမှာနေရာနှစ်နေရာထက်မနည်းဖြည့်ဆည်းခံရပြီးတော့ဆေးတက်မှမရှိနေတယ်လို့ဒေသခံတွေကပြောပါတယ်။မြို့ပေါ်စစ်ကောင်စီတပ်ဆွဲထားတဲ့နေရာတွေတိုက်ခိုက်ခံခဲ့ရတဲ့နထိုးကြီးမြို့မှာလည်းမြင်းကြံတောင်တာနီးတူပဲအစိုးရရန်နေရာတွေရပ်တန့်နေပါတယ်။
အဝန်တန်းတွေလည်းသူတို့ရှောင်းတော့ရှောင်းခိုင်းတာလေ။အချင်းကြီးတခုကတော့သူတို့ဘလို့လုံးနေကြတယ်မသိဘူး။ပြီးရင်လည်းပြီးကုန်ပြီဟုတ်။ချော်လိုက်ကြောက်ကြစီရန်ကြတယ်မလုပ်ချင်ဘူး။အဲ့ဒါမျိုးပေါ့ဗောဗော။ထို့တွေကတော့အကြတာကနေပြီးတော့ပြေးတာလို့ပေါ့ကောရှိတယ်ဟုတ်။ရှတောင်းဖြစ်နေတာဗောလို့မျိုး
။တထိုးကြီးမျိုးပေါ့ကကာကွယ်ရေးဖွဲ့တွေဝင်ရောက်တိုက်ခိုက်ပြီးတဲ့နောက်စစ်ကောင်စီကတကြော့ပြန်နေမြေရှင်းလင်းရေးတွေလုပ်ပြီးတော့တက်ဆွဲထားပါလေ။ကျောင်းတွေလည်းပိတ်ထားရပါပေမဲ့ဈေးဆိုင်တချို့တော့ဖွင့်လှစ်ထားတယ်လို့ဒေသခံတွေကပြောပါတယ်။စေတ္တမနေတဲ့အတွက်မြင်းကြံတထိုးကြီးတောင်သားလမ်းပိုင်းတွေကိုဖြတ်တန်းသွာလာခွင့်ပိတ်ပင်ထားတယ်လို့လည်းကာကွယ်တပ်ဖွဲ့တွေဘက်ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
VOA ရဲ့တောက်ကြာနေ့မနေ့ကအစီအစဉ်လေးကိုဆက်လက်ထုတ်လွှင့်နေပါတယ်ခင်ဗျာနောက်ပိုင်းမှာလည်းဥအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုနားဆင်ရဖို့ရှိပါတယ်အခုတော့ထိုင်းမြန်မာနယ်စပ်မြမငွေကြေးအယောင်းဝယ်တွေရပ်တန့်နေတဲ့အကြောင်းကြည့်အောင်ပါမြမကြံ့ငွေတမိုးကျဆင်းသွားတဲ့အတွက်ထိုင်းမြန်မာနယ်စပ်မှာငွေကြေးရောင်းဝယ်တာလွှဲပြောင်းတဲ့လုပ်ငန်းတွေဟာ August 14ရက်နေ့ကစပြီးရပ်တန့်သွားခဲ့ပါတယ်ကုန်တယ်တွေလဲကြက်ငွေတွေကိုမကန်ရဲတော့ပဲဘတ်ငွေနဲ့လဲလှယ်တာတွေလှုပ်လာပါတယ်ဒီသတင်းကိုတော့မအေးမှာပြပို့ထားပါတယ်ည
ဒီအပိုင်းတွင်မြန်မာကြက်ငွေတန်ဖိုးကျဆင်းသွားတဲ့အတွက်ထိုင်းမြန်မာနယ်စပ်မှာကြက်ငွေဘတ်ငွေရောင်းဝယ်မှုတွေကိုဘတ်ပေးကြက်ယူကြက်ပေးဘတ်ယူလုပ်နေတဲ့ငွေလွှဲလုပ်ငန်းတွေကိုရပ်တန့်သွားပါတယ်ကုန်တယ်တွေကလည်းထိုင်းကုန်ပစ္စည်းဝယ်ယူဖို့အတွက်အခက်အခဲတွေကြုံတွေ့ခဲ့ရပါတယ်မြန်မာကြက်ငွေတစ်သိန်းကိုထိုင်းဘတ်ငွေ900ဝန်းကျင်လောက်ထိကြောက်ရောက်သွားခဲ့တဲ့အတွက်မြန်မာကြက်ငွေအယောင်းဝယ်လုပ်နေသူတွေကငွေလွှဲပြောင်းသူတွေကလုပ်ငန်းတွေရပ်တန့်သွားခဲ့တယ်ဆိုပြီးငွေလွှဲလုပ်ငန်းလုပ်ကင်နေသူတို့ကအခုလိုပြောပြပါဗျာ။ဘာမှမ
900ကျော်ဒီကပုတ်ကုတ်ပြုတ်ကြသွားတော့ကလည်းအကြောင်းလည်းမခံတော့အဝယ်လည်းမခံတော့ဗျာ။အခုအကြောင်းဟိုကဘာလဲပြန်တက်လာပြန်တက်ပြန်တော့လည်းအကြောင်းလည်းမခံဘူး။မနေ့ကဆိုငွေရက်လွှဲရက်သွားတယ်။ဗျာဟိုလွှဲလဲလွှဲလွှဲတဲ့လူရောငွေရောအယောင်းဝယ်တမားတွေနည်းနည်းရက်သွားတာပါဘယ်လိုပြောမလဲငွေသေးရမကြီးတော့15မိနစ်ချာတခါရေပြန်တက်လာမှအခြေအနေကတော့အဲ့လောက်တော့ဟိုမထင်ပါဘူးခဏတပြုတ်ပဲဒီလောက်ပဲအများကြီးတော့မတက်တူမတက်နိုင်ပါဘူး
မြန်မာကြက်ငွေဈေးကအတော့ကိုထိုးကျသွားခဲ့တဲ့အတွက်ထိုင်းကုန်ပစ္စည်းတွေဝယ်ယူသူတွေလည်းအခက်အခဲတွေကြုံရပြီးထိုင်းကုန်စီတွေကိုမြန်မာဘက်တင်သွင်းတာတွေကိုလည်းရပ်တန့်သွားခဲ့တယ်ဆိုပြီး DHL ကုန်စီပစ္စည်းပို့ဆောင်တဲ့လုပ်ငန်းကတာဝန်ရှိသူတကူကအခုလိုပြောပါတယ်အဲ
ထိုင်းပစ္စည်းသွင်းတဲ့လူကြားလို့ရှိရင်လည်းထိုင်းပစ္စည်းသွင်းတဲ့လူကြားတော့သူကငွေဈေးတဲ့အခါမှာငွေဈေးတဲ့အခါမှာအဆင်မပြေတော့ငွေဈေးတဲ့အခါမှာဘယ်လိုဖြစ်ရလဲငွေဈေးတဲ့အခါမှာဒီလုံးကအချင်းနှစ်ခုရတယ်အခုကတစ်ခုတော့ပဲရတော့တာပေါ့
အခုဆိုရင်ထိုင်းမြန်မာနယ်စပ်ကငွေလဲလုပ်ငန်းလုပ်ကိုင်နေသူတွေသာမကကရင်ပြည်နယ်မွန်ပြည်နယ်နယ်စပ်တွေကငွေလဲလုပ်ငန်းလုပ်ကိုင်နေသူတွေဟာမြန်မာကြက်ငွေတွေကိုထိုင်းဘက်ငွေတွေနဲ့လဲလှယ်တာတွေလည်းလှုပ်လာကြတယ်လို့ဆိုပါတယ
်ငွေလဲတဲ့လူငွေလဲတဲ့လူရှိပုံမရှိတော့ကွန်တယ်နေနဲ့မလဲတိုက်တိုက်နေတဲ့လူရှိတယ်ဒီမှာဝင်ယူလာယူမလာပတ်နဲ့ပတ်ဝင်ယူမယ်ဆိုအခုကမော်လမြိုင်တို့ခန့်တို့မှာယောင်ကြီးကျုံဆက်ကသူတို့ယောင်ကြီးကျုံဆက်ကလူတွေဒီကွန်ကရစ်ကရွာတွေထိုင်းမှာလုံသွားလုပ်တဲ့လူတွေနဲ့နေများတဲ့ရွာအဲ့တော့ဘတ်တီပဲတိုင်တော့တယ်ချက်မတိုင်တော့ဘူ
းမြန်မာနိုင်ငံမှာငွေစက်ကူအစ်စ်တွေရိုင်းနှိပ်ထုတ်ဝေမှုတွေကြောင့်လည်းငွေကြေးဖွံ့ဖွားမှုတွေဖြစ်လာပြီးကြက်ငွေတန်ဖိုးတွေကျဆင်းသွားခဲ့ရတဲ့အကြောင်းရင်းတွေမှာတစ်ချက်အဖြစ်ပါဝင်လာတယ်လို့လည်းကုန်တယ်တွေကဆိုပါတယ်မြန်မာနိုင်ငံမှာကြက်ငွေတွေကိုလက်ထဲမထားတော့ဘဲနိုင်ငံခြားငွေတွေကိုလိုက်လံစုဆောင်းတာတွေလည်းလုပ်နေကြပြီးမြန်မာကြက်ငွေတန်ဖိုးကတော့ဒီအပိုင်းမှာပဲစူးစူးဝါးဝါးကျဆင်းလာတာဖြစ်ပါတယ်ရှင်
မအေးမှာသတင်းပေးပို့တာပါဗျာခုတော့အမေရိကန်နိုင်ငံရဲ့သတင်းဆောင်မတဖို့နဲ့ဆက်ပါမယ်အမေရိကန်သမ္မတရွေးကောက်ပွဲကိုနှောက်ယှက်ဖို့ကြိုးစားမှုပိုပြီးတိုးလာနေတာနဲ့ပတ်သက်ပြီးဒီသတင်းပတ်အတွင်းထုတ်တဲ့အစီရင်ခံစာနှစ်ဆောင်မှာသတိပေးထားပါတယ်သတင်းအချက်အလက်တွေကိုကြိုးကန်ခြေလှယ်မှုနိုင်ငံရေးကြမ်းဖက်မှုနဲ့ချိန်ချောက်မှုတွေတိုးလာနေကြောင်းဒီအစီရင်ခံစာတွေမှာဖော်ပြထားပါတယ် VOA သတင်းတောက် Bronica Bladerius Ecclesia ရဲ့သတင်းဆောင်မကိုမတ်တင်ကြီးထက်ကပြောပြပါမယ်ညာ
2024အမေရိကန်သမ္မတရွေးကောက်ပွဲအကြိုကာလမှာသတင်းမှားတွေဖြန့်နှံ့ပြည်တွင်းလှုပ်ရှားသူတွေကအမေရိကန်မဲဆန္ဒရှင်တွေကိုပိုပြီးပြစ်မှတ်ထားလှုပ်ရှားလာနေပါတယ်။လူခွင့်ရေးလှုပ်ရှားမှုအဖွဲ့ Freedom House ကထုတ်တဲ့ရွေးကောက်ပွဲပြော့ကွက်အနှစ်ချက်များဆိုင်ရာအစဉ်ခံစားမှာအခုလိုဖော်ပြတာဖြစ်ပါတယ်။ Freedom House အဖွဲ့ရဲ့အကြီးတန်းသုတေသနဆန့်စစ်ရေးမှူး KM Bestinson က Skype ကနေအခုလိုပြောပါတယ်။
People here in the United States.
နိုင်ငံရေးရလွှတ်ကြံစီမှုတွေရှိတယ်ဆိုတော့အတွေးခေါင်တဲ့အယူဆတွေနဲ့ American ပြည်တွင်းမှာနိုင်ငံရေးနဲ့ပတ်သက်ပြီးတော့ထင်မှားစရာချက်လက်တွေစိတ်ဝင်နေပါတယ်။ Republican နဲ့ Republican ကိုရင်းတဲ့80ရာခိုင်နှုန်းလောက်ဟာဆိုရင်2020သမ္မတရွေးကောက်ပွဲရလဟာတရားမဝင်ဘူးဆိုတော့အဲ့ဒီလွှမ်းမိုးမှုမှိုင်းမိနေပါတယ်။အခု2024ရွေးကောက်ပွဲအကြိုကာလမှာလည်းဒီအကြောင်းအရာကကြီးထွားလာပြီးတော့လွှမ်းမိုးနေပါပြီ။
ရွေးကောက်ပွဲတာဝန်ရှိသူတွေကိုအွန်လိုင်းပေါ်ကနေချင်းချောက်မှုနဲ့အနှောက်ယှက်ပေးမှုတွေတိုးလာသလိုနိုင်ငံရေးအကြမ်းဖက်မှုလည်းတိုးလာကြောင်းသူကထပ်လောင်းပြောပါတယ
် We've seen political candidates
ဆမ်ရာဟောင်းဒိုနယ်ထရန့်ပေါ်လှုပ်ချံမှုကြိုးစားမှုအပါအဝင်နိုင်ငံရေးကိုယ်စားလှယ်တွေအပေါ်တိုက်ရိုက်တိုက်ခိုက်မှုတွေတွေ့လာရသလိုအနည်းစုတွေပေါ်မှာမိုးတီးမှုအခြေခံရာဇဝတ်မှုတွေနဲ့အမိုးစကားဖြန့်ဝေမှုတွေလည်းတိုးလာပါတယ်
ဆန္ဒမဲပြည့်အခြေခံအဆောက်အုံတွေကိုအကာအကွယ်ပေးထားရဆဲဖြစ်သလိုတစ်ဖက်မှာလည်းစိုက်ပါတိုက်ခိုက်မှုဟာဆိုးရင်စရာတစ်ခုဖြစ်တယ်လို့ Bestinson ကပြောပါတယ
် The most vulnerable target
မဲဆန္ဒပေးမှုဆိုင်ရာသတင်းချက်လက်တွေပြီးတဲ့ website တွေနဲ့စီးရင်ရီတွေအများဆုံးပြစ်မှတ်ထားခံရပါတယ
် Trump now Biden Harris စီးရင်ရီတွေကိုပြစ်မှတ်ထားပြီး Iran က internet ဖောက်ထွင်းဖို့ကြိုးစားတယ်ဆိုတဲ့ဆွဆွဲချက်ကိုလည်းပြည်တော်စုစုံစမ်းစစ်ဆေးရေး Bureau FBI ကလက်ရှိစစ်ဆေးနေပါတယ်အီရန်ရုရှားနဲ့တရုတ်တို့ဘက်ကမကောင်းမြင်လာအောင်ဂျူပန်ဆောင်ရွက်မှုတွေလည်းတိုးလာတယ်လို့စိုက်ဘာလုံခြုံရေးကုမ္ပဏီ Recorded Future ကအစဉ်ခံစာထုတ်ပါတယ်ဒီလိုရဲ့တွေ့ထဲမှာဆိုရင်ဉာဏ်ရည်ဓုနည်းပညာ AI ကိုသုံးပြီးမခိုင်လုံတဲ့ဆောင်းပါးတွေထုတ်နောက်ထင်ရှားတဲ့မီဒီယာတွေလိုတုပါထားတဲ့သတင်း website အတူတွေမှာဒီဆောင်းပါးတွေကိုတင်တာတွေလည်းပါဝင်ပါတယ်Recorded Future ကရှောင်းမိုင်နာက Skype ကနေအခုလိုပြောပါတယ
် To introduce bias within the content that is
သက်ဆိုင်ရာအစိုးရရဲ့ pre နိုင်ငံရေးရီမန်းချက်တွေကိုအဓိကဥတီအခြေခံတဲ့နိုင်ငံရေးဥတီချက်ဒါမှမဟုတ်လဲနိုင်ငံရေးရှုထောင့်ပါဝင်တဲ့ရေးသားဖန်တီးမှုတွေနောက်ရွေးကောက်ပွဲမှာဘယ်ကိုယ်စားလှယ်ကအနိုင်ရမယ်ဆိုရင်ဒီပထဝီနိုင်ငံရေးရီမန်းချက်တွေဟာသူတို့ရဲ့အကျိုးစီးပွားနဲ့အကောင်းဆုံးကိုက်ညီတယ်လဲဆိုတာတွေနဲ့တစ်ဖက်ကိုရိမ့်လာအောင်အစပြိုးပေးဖို့ဖြစ်ပါတယ
်ဒီကြိုးပမ်းမှုတွေကဘလို့တက်ရောက်ပါသလဲ
At this point we have no
ဒီလောက်ရတွေကရွေးကောက်ပွဲရလဒ်တွေအပေါ်မှာတမိုင်းကြောင်းအရာအမှန်တကယ်တက်ရောက်မှုလို့ဆိုနိုင်တဲ့ခိုင်မာတဲ့အချက်လက်တော့အခုအချိန်မှာကျွန်တော်တို့မှမရှိသေးပါဘူ
းတုပလိန်ညာမှုဖြစ်နိုင်တာကြောင့်စလုံးပေါင်းနဲ့သရမားတဲ့ဆောင်းပါးတွေ website လိပ်စာတွေကိုသတိထားကြဖို့လဲအမေရိကန်မဲဆန္ဒရှင်တွေကိုတိုက်တွန်းထားပါတယ်ရှင်
အတင်ငိထိုက်ပါအခုတော့ VOA ပုံပြရုပ်သံရှင်းပြချက်တစ်ခုတင်ဆက်ချင်ပါတယ်အမေရိကန်နိုင်ငံရေးမှာပြည်ပကဝင်ရောက်ဆွတ်ဖက်မှုတွေကအခုနှစ်ပိုင်းတွေမှာလူတွေပိုးသတိပြုမိလာပြီးမျိုးသားလုံခြုံရေးရွေးကောက်ပွဲမှန်မှန်ကန်ကန်ကျင်းပနိုင်မှုအပြင်အပြန်အလှန်ဆက်ဆက်မှုတွေရှိနေတဲ့ကမ္ဘာကြီးမှာဒီမိုကရေစီရဲ့တကယ့်အဓိပ္ပာယ်ဆိုတာနဲ့ပတ်သက်ပြီးပါဆွေးနွေးစရာတွေဖြစ်လာခဲ့ပါတယ်အမေရိကန်ရွေးကောက်ပွဲတွေမှာပြည်ပကဝင်ရောက်ဆွတ်ဖက်မှုတွေရှိတဲ့နိုင်ငံရေးအသွင်ပြင်ကိုစမ်းစစ်တင်ပြထားပါတယ်ဆက်နွယ်ပတ်သက်မှုတွေတိုးလာနေတဲ့ကမ္ဘာမှာပြပနဲ့ပတ်သက်တဲ့ကိစ္စရတဲ့စီးမြင်းတွေလက်အားချက်တွေနဲ့စင်ကဲဖြစ်ပေါ်လာတဲ့စိန်ခေါ်ချက်တွေကို VOA ကပုံပြရုပ်သံနဲ့အတူကိုစီသူတင်ဆက်ထားပါဗျာ
2016သမရရွေးကောက်ပွဲမှာရုရှားကဝင်ရောက်ဆွတ်ဖက်မှုကအစတရုတ်ရဲ့ TikTok လူမှုကွန်ရက်စာမျက်နှာမှာသတင်းတူသတင်းရောင်တွေဖြန့်လာအဆုံးအမေရိကန်နိုင်ငံကြီးမှာပြပကဆွတ်ဖက်လွှမ်းမိုးမှုတွေကစိုးရိမ်စရာကိစ္စရဖြစ်ပါတယ်ဒါပေမဲ့ဒီလိုနိုင်ငံခြားကပါဝင်ပတ်သက်မှုနဲ့ပတ်သက်ပြီးဥပဒေကြောင်းအရဘာပြောထားလဲကြည့်အောင်ပါစတင်တည်ထောင်တဲ့1984ခုနှစ်ကတည်းကစလို့မဲဆွဲစည်းရုံးမှုတွေကိုစီးမြင်ချမှတ်တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဟာဒေပြည်ထောင်စုပြည်နယ်သို့မဟုတ်ဒေသန္တရရွေးကောက်ပွဲအတွက်မှနိုင်ငံခြားသားတွေဘာမှမပေးရလို့တင်းတင်းကြပ်ကြပ်တားမြစ်ထားပါတယ်နိုင်ငံသားမဟုတ်သူသို့မဟုတ်အမြဲတမ်းနေထိုင်ခွင့်ရသူမဟုတ်သူဆိုရင်ဝေကြီးအလူအကြံဉာဏ်ဒါမှမဟုတ်ဆုံးဖြတ်ချက်ချဖို့ဒုစုံတရာကူညီလှုပ်ဆောင်ပေးလို့မရပါဘူး နိုင်ငံရခြားကအစိုးရကော်ပိုရေးရှင်းနိုင်ငံရေးပါတီတွေဒီလိုဆောင်ရွက်မှုမလုပ်နိုင်အောင်လဲတားမြစ်ထားပါတယ်အလားတူပဲရွေးကောက်ပွဲဝင်မဲ့သူတွေသူတို့ကိုယ်စားလှုပ်ဆောင်နေသူတွေအနေနဲ့ဒီလိုအကူအညီအလှူတွေကိုတိတိကျကျနဲ့လက်ခံတာတွေတောင်းခံတာတွေမလုပ်ရလို့ဒီဥပဒေကတားမြစ်ထားပါတယ်ဒီလိုတားမြစ်ရတဲ့ရွေးချက်ကတော့ပြည်တွင်းနိုင်ငံရေးမှာပြပဆော့ဖတ်မှုမရှိအောင်တားဆီးဖို့ဖြစ်ပါတယ်နိုင်ငံကိုစတင်တည်ထောင်သူသမ္မတဂျော့ချ်ဝါရှင်တန်နဲ့သောမတ်ဂျက်ဖာဆန်တို့ကတာကူးမဟာမိတ်တွေကိုသတိထားကြဖို့စတင်သတိပေးကလေးကစပြီးဒီမူဝါဒကိုကျင့်သုံးခဲ့တာပါဒါပေမဲ့အချိန်ကြာလာတဲ့အမျှဒီမူဝါဒကိုလက်တွေ့ကျင့်သုံးဖို့ပိုရှုပ်ထွေးလာပါတယ်ဥပမာအမေရိကန်ပြည်ထောင်စုအတွင်းလောက်ကိုင်းနေပြီးအမေရိကန်နိုင်ငံသားတွေဒါမှမဟုတ်နေထိုင်ခွင့်ရသူတွေဆုံးဖြတ်ပါဝင်နိုင်တဲ့နိုင်ငံခြားကော်ပိုရေးရှင်းကြီးတွေရဲ့လက်အောက်ခံပြည်ရင်းကုမ္ပဏီခွဲတွေကတော့ရွေးကောက်ပွဲတွေကိုကူညီနိုင်ပါတယ်ရာယုံကျိုးရဲ့2010မှာဆုံးဖြတ်ချက်ချတဲ့နိုင်ငံသားများစီလုံးမှုစီမင်းကရွေးကောက်ပွဲမှာနိုင်ငံခြားကဆွတ်ဖက်လို့ရအောင်လမ်းဖွင့်ပေးတယ်လို့ဖြစ်ခဲ့ပါတယ်မဲဆွယ်စည်းရုံးရေးတွေနဲ့တိုင်းရိုက်မပတ်သက်ပေမဲ့ရွေးကောက်ပွဲနဲ့ပတ်သက်ရင်ညီမှန်းချက်တူတဲ့ PAC တွေကိုဝေကြီးလူရန်တာပဲဖြစ်ပါတယ်မကြာခင်တုန်းကတော့ပြပအလူရှင်တွေဟာရွေးကောက်ပွဲမဟုတ်တဲ့မဲပေးမှုလုံထုံးလုံနီးနဲ့ဥပဒေဆိုင်ရာကိစ္စရပ်တွေမှာလူရန်နိုင်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဆုံးဖြတ်ပါတယ်ရွေးကောက်ပွဲလို့တော့အတိအကျပြောလို့မရပေမဲ့ရွေးကောက်ပွဲနန်းသမီးစီတတ်မှတ်တာလို့ရွေးကောက်ပွဲဆက်ဆက်ကိစ္စတွေမှာလူမှုစာနာခံယူပွဲကျင်းပတာမျိုးအကျုံးဝင်ပါတယ်နိုင်ငံအများပြားနဲ့ထူထောင်ထားတဲ့ကော်ပိုရေးရှင်းကြီးတွေကမ္ဘာသတင်းဌာနကြီးတွေရဲ့သတင်းစာမျက်နှာတွေနဲ့လက်ပတ်ဆက်နွယ်နေတဲ့ကမ္ဘာကြီးမှာပြည်ပဆွတ်ဖက်မှုနဲ့ပြည်တွင်းနိုင်ငံရေးကြားချထားတဲ့စီးလေးဟာပို့ပို့ပြီးတော့ဝင်ဝါလာပါတယ်
ကိုစီသူတပြခဲ့တာပါဗျာအခုတော့သတင်းဆောင်မနောက်တစ်ပုဒ်နဲ့ဆက်ပါမယ်အမေရိကန်နိုင်ငံနယူးယောက်မြို့ဘရိုကလင်းအရမ်းမှာရှိတဲ့စေနာဝန်ထမ်းအဖွဲ့အစည်းတစ်ခုကငွေကြေးချွတ်တဲ့လူမှုအတိုင်းဝိုင်းတွေကလူငယ်တွေကိုရေကူးတင်နှက်နဲ့ရေဘေးအန္တရာယ်ကင်းရှေးရေးတင်နှက်တွေကိုအခမဲ့ပို့ချနေပါတယ်ရေကူးတင်ရင်းနဲ့စိတ်ပျော်ရွှင်မှုရဖို့အရေးကြုံလာရင်ရေနစ်မဲ့ဘေးကကြိုတင်ကာဝယ်နိုင်ဖို့အတွက်ကုလသမဂ္ဂပို့ချပေးတာဖြစ်ကြောင်းပြောပါတယ်ဂျွန်ရှုနဲ့ရန်ဒီရီကာဆန်နာတို့ပေးပို့ထားတဲ့သတင်းကိုမမသစင်အောင်ပြောပြပေးပါခင်ဗျာ
တင်တဲ့တက်ရောက်တဲ့ကလေးငယ်တူကတော့ရေကူးတင်တဲ့လာတရရဲ့အကြောင်းကိုသူ့ငယ်ဘဝအတွေ့အကြုံနဲ့ရှင်းပြီးတော့ပြောပြပါတယ်
ငယ်တုန်းကရေနစ်တော်မလို့ဖြစ်ခဲ့တာပါအဖေကကျွန်တော်ကိုရေကူးတင်ဖို့လိုကိုလိုတယ်ပြောပေမဲ့တင်းနှံတွေကဈေးကြီးတယ်လေအခုဒီတင်းနှံကိုအခမဲ့မှုတက်ဖြစ်တာပ
ါ Rising Tide Effect အဖွဲ့အစည်းစဉ်နဲ့ဒီတင်းနှံကနယူးယောက်မြို့မှာရှိတဲ့ငွေကြေးမတက်နိုင်တဲ့လူမှုအတိုင်းဝိုင်းတွေကလူငယ်တွေအတွက်တင်း6ပတ်အခမဲ့ရက်တူရေကူးတင်နှံပို့ချပေးပါတယ်American Yoga ကာကွယ်ရေးနဲ့ထိန်းချုပ်ရေးစင်တာ CDC စီးနွေအရ2019ခုနှစ်နဲ့နှိုင်းယှဉ်ရင်2020ကနေ2022အထိနှစ်စဉ်ရေနစ်သေဆုံးသူက900ကျော်တိုးလာပါတယ် And as a New Yorker
it breaks my heart it makes me sick ဒီလိုနှစ်စဉ်ရေနစ်သေတဲ့သတင်းတွေကြားရတာနယူးယောက်မြို့သူတယောက်အနေနဲ့မခံစားနိုင်အောင်ဖြစ်ရပါတယ
်တင်းနှံကပို့ချပေးတဲ့အထက်မှာရေကူးတင်ပေးရုံနဲ့မကရင်းရှင်မှာကူးခတ်နေတဲ့ပင်လယ်ပြင်မှာရုတ်တရက်တွေ့ကြုံလာနိုင်တဲ့အန္တရာယ်တွေကိုရင်ဆိုင်တတ်ဖို့စာရာတွေကိုကြိုတင်ပြင်ဆင်ပြီးတော့အသင်ကြားပေးပါရစေ
Tuesdays and Wednesdays we swim here in a pool and Thursdays အင်္ဂါနေ့နဲ့ဘုဒ္ဓနေ့တွေမှာတော့ရေကူးကန်တွေမှာကူးကြပါတယ်ကြာသပတ်နေ့တွေဆိုရင်ကမ်းခြေကိုသွားပြီးတော့လှိုင်းစီတာပင်လယ်ရင်နဲ့ထိတွေ့တာမျိုးလေ့ကျင့်ပေးပါတယ
် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အစည်းတွေရကမ္ဘာတဝန်းတနအီတိုင်းမှာလူ26ဦးရေနစ်သေဆုံးတယ်လို့ဖော်ပြပါတယ
် one of the reasons for let's say you know
ဒီနေ့တည်းရင်းနှီးတည်ဆုံးရတဲ့အကြောင်းရင်းတွေကတခုလို့ပြောကြမယ်ဆိုပါစို့ A ကအရေးပေါ်ကိစ္စတစ်စုံတစ်ခုကြုံရလို့ B ကလုံလောက်တဲ့အသိပညာမရှိလို့ပဲဖြစ်ပါတယ
်သင်တန်းသားတွေရေကူးတတ်ဖို့ဒါမကအရေးကြုံလာရင်အန်နီရီကိုရင်ဆိုင်တတ်ဖို့လိုအပ်တဲ့အတွေ့အကြုံနဲ့စွမ်းရည်ကိုသင်ကြားပေးပါတယ်
ဒီတင်နာမှာအခွင့်အလမ်းတွေအများကြီးရပါတယ်အရေးပေါ်အသက်ကယ်နည်းနဲ့ရှေးဦးသူနာပြည်စုနည်းလက်မှတ်ရယူပါတယ်အခုခေတ်မှာကျွန်တော်တို့တက်ကတော့ငွေမကုန်ပဲဒီတင်နာလက်မှတ်တွေရဖို့ဆိုတာမဖြစ်နိုင်ပါဘူ
း CDC စီးနွေရတစ်နှစ်ကနေ၄နှစ်ရွယ်ကလေးငယ်တွေအများဆုံးသေဆုံးရတာဟာရင်းနှီးတာကြောင့်ဖြစ်တယ်လို့ဆိုပါတယ်အ အမေရိကန်ရေကူးအသင်းစင်းတွေအရလည်းငွေကြေးချိုးတဲ့တဲ့မိသားစုတွေကခလီငယ်80ရာခိုင်နှုန်းလောက်ကရေမကူးတတ်ကြဘူးလို့ဖော်ပြပါတယ်
။ကျမထင်တော့လူငယ်တွေအထူးသဖြင့်ဒီမှာရှိတဲ့လူငယ်တွေကတနက်ကြိုင်အကြမ်းဖက်မှုများတဲ့ပတ်ဝန်းကျင်မှာနေထိုင်ကြသူတွေများပါတယ်။ဒီလိုသင်တန်းတွေကိုလာတက်ပြီးတော့သူတို့တငယ်ချင်းတွေကိုထပ်ပြီးတော့ခေါ်လာမယ်။ရေကူးရတဲ့ပျော်ရွှင်မှုကိုနှစ်သက်လာမယ်။ရေကူးတဲ့ရင်ရေနဲ့ပတ်သက်တဲ့အလုတ်ကိုင်တစ်ခုခုကိုလုတ်ကိုင်ချင်လာမယ်ဒီလိုရည်ရွယ်ပြီးတော့သင်တန်းပေးတာပ
ါသင်တန်းသူတို့ကတော့ဒီသင်တန်းပြီးရင်သူကရေကူးကန်တွေကမ်းခြေတွေမှာရင်းနှစ်သူတွေကိုအရေးပေါ်ကယ်ဆယ်ပေးဖို့စောင့်ကြည့်ရတဲ့ life guard တယောက်ဖြစ်လို့လုံးမှာဖြစ်ပြီးနောက်မှလည်းသူကခလီးတွေကိုရေကူးသင်ပေးသွားမယ်လို့ပြောဆိုပါတယ်ရှင်
VOA American တိုင်းရဲ့ရုပ်သံနဲ့ video ထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio season တွေကိုလိုင်းတူမီတာထုတ်လွှင့်မှုဖြင့်ကျွန်တော်ရုပ်သံလိုင်းနဲ့ကျွန်တော် VOA မြန်မာပိုင်း internet စာမျက်နှာနောက်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနိုင်စင်ကြည့်ရှုနိုင်ပါတယ်။လိုင်းတူမီတာနဲ့ဖမ်းယူနိုင်စင်ခြင်းနဲ့ဆိုရင်တော့ VOA Radio ညပိုင်း season ကို Radio နဲ့ဖမ်းယူနိုင်စင်နိုင်တာပါ။နေ့စဉ် VOA မြန်မာညချင်း Radio Season ကို9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။ဒီ Season ကိုပြန်နားထောင်မယ်ဆိုရင်တော့ည10နာရီကနေ17နာရီထိအဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနိုင်တာပါ။VOA မနက်ခင်းရေဒီယိုအစီအစဉ်ပါဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9နာရီရုပ်သံအစီအစဉ်တွေကိုလူလူမိတ်ဆွေရုပ်သံ line နဲ့ online ပေါ်မှာ24နာရီနားဆင်ကြည့်ရှုလို့ရပါတယ်။ VOA ကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ
်။ VOA ရဲ့တောက်ကြမနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ညာ။ VOA ကနေထုတ်လွှင့်ပေးနေတဲ့ရုပ်မြင့်သံညာအစီအစဉ်တွေရေဒီယိုအတန်လွှင့်အစီအစဉ်တွေကိုVOA internet စာမျက်နှာဖြစ်တဲ့ burmese.voanews.com ရဲ့ပင်မစာမျက်နှာလက်ရပမာရှိတဲ့တိုက်ရိုက်နားဆင်ရဆိုတဲ့အောက်မှာအချိန်မီကြည့်နိုင်ပါတယ်ညာအခုတော့အပတ်စဉ်ကဏ္ဍတွေလှည့်ကြပါပြီကျွန်မရဲ့ကဏ္ဍနဲ့တိုင်းရင်းသတင်းလွှာတွေမတင်ဆက်မီမှာဝါပြည်နယ်အကြောင်းဆွေးနွေးထားတဲ့ဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်နဲ့ပြန်ဆက်တင်ပါမယ်နိုင်ငံရေးစီရေးဆက်ဆံမှုခိုင်မာတဲ့ကွန်မြူနစ်လုံထုံးလုံနည်းနဲ့ခံယူချက်တွေကြောင့်ဝါပြည်သွေးစည်းညွေးပါတီနဲ့တက်ဟာအင်အားကြီးမားတဲ့အဖွဲ့အစည်းဖြစ်လာပုံကိုဦးအောင်ခင်ကဒီတစ်ပတ်ရေးသားတင်ပြထားပါရမညာ
တရုတ်ကွန်မြူနစ်ပါတီနဲ့ဗီယက်နမ်ကွန်မြူနစ်ပါတီတို့ဥဆောင်တဲ့တော်လှန်ရေးတွေအောင်ပွဲခံကြပုံကိုလူသိများပါတယ်တရုတ်ကွန်မြူနစ်ပါတီဟာမျိုးကြီးပြကြီးတွေကိုမသိမ့်ပိုင်နိုင်ပေမဲ့ခြေလက်ထောက်ခံမှုများပြားမှုစစ်တပ်ဖွဲ့စည်းပုံကောင်းပုံမှုစိတ်ဓာတ်ကြံ့ခိုင်မှုလက်နက်ခဲယံဖူလုံမှုစတာတွေကြောင့်အောင်ဝဲခံနိုင်တယ်လို့သုံးသပ်ကြပါတယ်။ကွန်မြူနစ်ဝါဒကိုယုံကြည်တာမယုံကြည်တာနဲ့မဆိုင်ပါဘူး။တော်လှန်ရေးအောင်မြင်အောင်လုပ်တဲ့ဤကိုသာလေ့လာဖို့လိုပါတယ်။ကွန်မြူနစ်ကောင်းမှုကြောင့်မထင်မရှားနင်းပြဘဝကအင်အားကောင်းလာတဲ့တပ်ဖွဲ့ဖြစ်လာပုံကိုဝသွေးစည်းညွေရေးတက်ကသက်သေပြနေပါတယ်။ဘယ်အစိုးရလက်အောက်မှမမနေခဲ့ဘူးတဲ့ဝါရီရဲ့ရှင်းဟောင်းရင်ချင်းမှုဒလေကိုနှီးခုံးချုပ်လိုက်သူဟာဘကပကွန်မြူနီဖြစ်ပါတယ်အချင်းချင်းတိုက်ခိုက်နေတဲ့ဝါရီကိုဘကပကစူးစီးလိုက်တာမို့နတ်ကိုွယ်တဲ့ဝါပထမဆုံးထိတွေ့တဲ့အယူဆကွန်မြူနီဝါရပါတရုတ်ပြည်မှာရင်ချင်းမှုဒေါ်လာရေးဆင်နွှဲတဲ့1960ဘီလွန်ကာလမှာတန်နီတော်ကတရုတ်တွေဘကပကိုကူညီရင်းဝါတမှာစစ်ဖို့ဖြစ်လာသူတွေရှိပါတယ်အနည်းငယ်ဆယ်ကျော်ဘကပလက်အောက်ခံလုပ်ခဲ့ပေမဲ့အစိုးရတပ်သားဘဝမှာနေမွနေတဲ့အတွက်ဘကပကို1989မှာတော်လှန်ပုန်ကန်းပြီးဝပြည်သွေးစည်းရင်ရေးပါတီနဲ့တက်ကိုတည်ထောင်ပါတယ်ဒါပေမဲ့ဘကပလက်အောက်ခံအဖြစ်နေခဲ့တဲ့အတွေ့အကြုံဟာဝါရီရဲ့နိုင်ငံရေးစည်ရင်းနဲ့ထုတ်ချုပ်ရေးအခြေခံအုံမြင့်ဖြစ်လာတယ်လို့ရှမ်းသူတည်တီအိုင်လောင်းကလွန်ခဲ့တဲ့နိုဝင်ဘာ18ရက်နေ့ထုတ် Transnational Institute စာဆောင်မှာရေးထားပါတယ်အစိမ့်စိမ့်ဘဝမှာကွဲပြားနေတဲ့ဝါလူမျိုးကိုပြန်လဲစုစည်းပေးသူတွေထဲမှာမကြာမီခကွယ်လွန်သွားတဲ့ဘကပဟောင်းရှောင်းမင်းလျောင်လည်းပါဝင်တယ်လို့ဆိုပါတယ် အခုတည်းအထိခိုင်မာနေတဲ့နိုင်ငံရေးစီရင်တဲ့အုပ်ချုပ်ရေးအခြေခံအုတ်မြစ်တွေကိုဘက်ကပလက်ထက်မှာချမှတ်နိုင်ခဲ့တယ်လို့ရှောင်းမင်းလျောင်ကဆိုပါတယ်။ဝါပြည်သွေးစည်းညီရေးပါတီနဲ့တပ်ဖွဲ့ကိုတည်ဆောင်သူတွေထဲမှာစာတက်သူဆိုလို့ရှောင်းမင်းလျောင်တဦးတည်းရှိပါတယ်။သူဟာတရက်ဝလဲတန်းကြောင်ပြီးစီးတဲ့အထိပညာရှိမှုပြီးဝါပြည်နဲ့တည်ထောင်ရေးအတွက်ဘဝကိုပေးအပ်ခဲ့သူဖြစ်ပါတယ်။နိုင်ငံရေးအမြင်ကျင်မှုကြောင့်ရှောင်းမင်းလျောင်ကိုဝါတွေရဲ့ဖတော်မန်းရှာလို့နိုင်ရှင်ပြောဆိုလေးရှိပါတယ်။ဒါပေမဲ့ခရင်ကောင်းဆောင်ဖတော်မန်းရှာလို့လောက်ချံတက်ပြတ်မခံရပဲဝါပြည်နယ်တည်ထောင်နိုင်တဲ့အထိအသက်ထင်ရှားရှိခဲ့သူဖြစ်ပါတယ်။ထိုင်းနယ်စပ်ကတောင်ပိုင်းဝါဒေသနဲ့တရုတ်နယ်စပ်ကမြောက်ပိုင်းဝါဒေသကိုထိန်းချုပ်ရင်းဝါနယ်မြေတည်ထောင်ရမှာရှောင်းမင်းလျောင်ဟာဥဆောင်နိုင်ရပါတယ်။ဝါလူမျိုးစုဟာတရုတ်ပြည်မှာအသိအမှတ်ပြုထားတဲ့လူမျိုးစု55စုထဲမှာအပါအဝင်ဖြစ်ပါတယ်။ဝါလူဦးရေတသန်းလောက်ရှိတယ်လို့ခန့်မှန်းရပြီးမြန်မာဘက်မှာ9လိမ့်တရုတ်ဘက်မှာ9လိမ့်လောက်ရှိမယ်လို့ခန့်မှန်းပါတယ်။ဒါကြောင့်ဘကပလက်အောက်ကထွက်ပြီးကိုပိုင်အုပ်ချုပ်ရေးစနစ်တည်ထောင်တော့လဲတရုတ်ကွန်မြူနီပုံစံအတိုင်းဖြစ်နေတာလို့လန်ဒန်တက္ကသိုလ်မနုဿဗေဒကတိကဟန်စတိန်မူလာက2020မှာစာရန်ရေးထားပါလေကျေးလက်အစင်းကနေကိုပိုင်လက်နဲ့ကင်ပြည်နယ်ဘဝကိုအနှစ်30ကျော်အတွင်းရောက်ရှိသွားတာတရုတ်အကူအညီကြောင့်ဖြစ်ပါတယ်တကယ်တော့ဝါပြည်နယ်ဟာလက်နဲ့ကင်နိုင်ငံဖြစ်နေပါပြီစစ်ရင်အားကြောင့်အချုပ်အခြာအာဏာပိုင်ပြည်နယ်ကိုတီထောင်နိုင်တာဖြစ်ပါလေဘင်းဘီရင်ခွန်စာကြီးစိုးခဲ့တဲ့ထိုင်းနယ်စပ်မှာတောင်ပိုင်းဝါနယ်မြေကိုတီထောင်နိုင်တဲ့အသည့်အင်အားရှိလာပါတယ်အတင်းအကျပ်စစ်သားစုဆောင်တဲ့ဓလေလဲရှိနေပါလေတဲ့အရက်ပဲအုပ်ချုပ်ရေးစနစ်တည်ထောင်မှုဝတ်တပ်ဖွဲ့ကစ조사ပေမဲ့ဝတ်စစ်တီမပိုင်ရင်မပြီးတဲ့နေရာကများပါတယ်အစိုးရရန်တရားတစ်ခုလုံးလဲပတ်နိုင်ဖို့ဝတ်တပ်ကိုအားကိုးနေရစေဖြစ်တယ်လို့ဟန်စတိန်မူလာကဆိုပါတယ်ဝါတပ်ဖွဲ့ဟာနိုင်ငံတည်ထောင်ရေးရဲ့အခြေခံအုတ်မြစ်တစ်ခုဖြစ်နေပါတယ်။တက်တွင်းလုံးအတွက်တရုတ်စကားနဲ့ဝါစကားကိုလည်းသင်ကြားကြပါတယ်။စီရေးလိုအပ်ချက်အရစမ်းသပ်မှတ်ချက်တွေပြောင်းလဲလာတာဖြစ်ပါတယ်။ဝါယဉ်ကျေးမှုဒလိမြင့်တင်ရေးဟာဝါပြည်နယ်အစိုးရရဲ့ဥတီချက်တစ်ခုဖြစ်ပေမဲ့စစ်အင်အားတောင့်တင်းရေးဟာအချုပ်အခြာအာဏာပိုင်ပြည်နယ်တည်ရှိရေးရဲ့အခြေခံအုတ်မြစ်တစ်ခုဖြစ်ပါတယ်။မြန်မာပြည်မှာစစ်အာဏာရှင်စနစ်ကြီးစိုးနေတဲ့မြန်ကာလပတ်လုံးဝါပြည်နယ်မှာစစ်ရေးစင်ကိုသွန်းနေမှာမို့စစ်အင်အားဟာဝါလူမျိုးစုရဲ့အဓိကလူအချင်းဖြစ်လာပါတယ်စစ်ယူနီဖောင်းဝတ်တာဟာဝါသွေးစည်းမှုကိုပြတ်တာတဲ့သဘောဖြစ်နေပါတယ်ဝါခေါင်းဆောင်ပေါ့ယူချန်နဲ့ကြောက်ကြည်လိုင်းတို့ရဲ့သားတွေပါဝင်တဲ့မျိုးဆက်သစ်လူငယ်တွေဝါနိုင်ငံရေးဇက်စင်မြင့်မှာပါဝင်လာကြပြီမဲ့ဘကပတ်တဲ့ကလေးကကျဉ်ဆုံးလာခဲ့တဲ့လုံနီးလုံထုံးတွေကတော့လောလောဆယ်မှာပြောင်းလဲသွားဖို့အလားအလာမရှိဘူးလို့သုံးသပ်ကြပါတယ်ခင်ဗျာ
VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးဆက်ဆက်ရယူပါခင်ဗျာ
အခုတော့ကျမကြီးကဏအလှည့်ကြပါပြီဗျာဒီတစ်ပတ်ကျမကြီးကဏမှာသွေးလွန်တုတ်ကွေးယောဂနဲ့ပတ်သက်ပြီးနောက်ထပ်ကာဝေးအကြောင်းတွေဆက်ပြောထားပါတယ်ယောဂစမဖြစ်အောင်ချင်းပေါက်ဖွားမှုနှုံနှိမ်နှင်းတာအပြင်နောက်ထပ်လုံတင်တာတွေရှိတယ်လို့ကျမကြီးပညာရှင်တွေကထောက်ပြနေပါတယ်ချင်းအကိုက်မခံရတာအပြင်နောက်ထပ်ဘာတွေဆက်လုပ်တယ်မှာလဲဒီကြောင်းကလေးအထုကုနဲ့စစ်တက္ကသိုလ်တက်ကလေးကျမပညာဌာနအငိမ့်စားဌာနမှုပမောက္ခဒေါက်တာစောဝင်းကိုဦးဝင်းမင်းကမေးမြန်းထားပါတယ်ဗျာ
โอเคကလေးသူကချောင်းကြီးပမောက္ခဒေါက်တာစောဝဲခင်ဗျာကျွန်တော်တို့သွေးလွန်တုတ်ကွေးအသက်အန္တရာယ်လျှော့ချရေးကိုပြီးခဲ့တဲ့လပိုင်းတွေကပြောခဲ့ပြီးနဲ့ပြီးခဲ့တဲ့တစ်ပတ်တုန်းကပဲဆရာကြီးဒီသွေးလွန်တုတ်ကွေးစမဖြစ်အောင်ကိုကာကွယ်ရေးအတွက်ဒီချင်းပေါက်ဖွားမှုနှင်းကိုအဓိကပြောခဲ့ပြီးမှဒီတစ်ပတ်တော့ဆရာကြီးနောက်ဒီသွေးလွန်တုတ်ကွေးစမဖြစ်အောင်လှုပ်တင်တာအတွက်ဆက်ပြောမှာမို့အဓိကဘာကနေစရှင်းပြခြင်းလဲဆရာကြီ
းအဓိကတော့ဘယ်လိုဆိုတော့သူကချင်းကအဝေးမပြန်နိုင်ဘူးနောက်ကြိုက်တာလည်းနေလဲစီ
တော့နေ့လယ်အချိန်မှာနော်ဒီကလေးအများစုလာစုတဲ့နေရာတွေဝန်နေကလေးရင်းကျောင်းတို့သူချင်းတို့အကြောင်းပေါ့နော်အဲ့လိုနေရာတွေကကူးဆက်လို့ရှိရင်ပုံပြီးတော့ဟိုရက်ွက်တစ်ခုကတစ်ခုပြတ်သွားပါလားအဲ့တော့အဲ့နေရာတွေကအဓိကထားပြီးတော့ဒီပိုးလောက်လမ်းနေနေလောက်ရတယ်ကျွန်တော်တို့ကိုယ်တိုင်လည်းကလေးတယောက်ဒွလင်တကွန်းနဲ့ဆေးရုံတဲ့အချမ်းမရင်းဌာနကိုကြောင်းကြားပါလားကြောင်းကြားတဲ့အခါမှာတော့ဒီသူ့ရဲ့လိပ်စာတွေမဟုတ်ဘူးပေါ့နော်ဘယ်ကြောင်းမှတက်တဲ့ဘယ်တန်းကကလေးပေါ့နော်အတားကိုကျွန်တော်တို့ထည့်ပြီးကြောင်းကြားပါတော့ကလေးမိဘတွေလည်းကျွန်တော်ကပြောပါတော့သူတင်သူကြောင်းကဆရာမတွေကြောင်းကြားခိုင်းပါဒီတန်းလေးကကလေးကပြပြကလေးရဖျားနေဒါဒီတွင်းလွန်တုတ်ပေးဖြစ်နိုင်တယ်ဆိုတာသတိထားမိအောင်ပါအဲတော့ကျွန်တော်တို့ဆေးဝင်ဆေးကောင်ဆွဲလိုက်တဲ့ဟိုတက်လာတဲ့ကလေးရှင်လည်းဘဝင်းရှင်မှာသူတို့ပြခဲ့တဲ့ဆွေရောဂါဥဆရာဝန်ကြီးလည်းကျွန်တော်တို့နှမ်းကြောက်ကြပေးပါဘာလို့ဆိုတော့ဒီကလေးကတွင်းလွန်တုတ်ပေးဖြစ်နေရင်သူ့စီမှာလာပြတဲ့ပြပြကလေးတွေကလည်းတွင်းလွန်တုတ်ပေးဖြစ်နိုင်တယ်ပေါ့နော်ဒါကြောင့်ကျွန်တော်တို့အဲ့ဒါမျိုးလေးတွေကိုခိုးဆက်ပြအောင်လုပ်ပေးနိုင်ဖို့ပေါ့နော်သတိထားမိဖို့ဒီကြောင်းကြပေးပါ
ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုဒီဥစားပေးနေရာကိုပြောပြီးမှနောက်တစ်ခုကတော့ဆရာဒီဖြင်းဖြစ်လာတဲ့အချိန်မှာပေါ့နော်အခုလိုပိုးလောက်လန်းကိုနှိမ်နှင်းပြီးတဲ့အခါမှာဆရာဟိုထောင်မှာတော့ဒီချင်းတော်ထောင်ဝေးဖို့အထူးသဖြင့်ရှင်းခိုက်တတ်တဲ့နေ့လယ်ဘက်မှာပါထောင်ဝေးဖို့ပြောခဲ့တော့ဒီချင်းဖြစ်လာပြီးတဲ့နောက်ပိုင်းမှာရောဆရာကြီးအခုလိုဒီချင်းတော်ထောင်အိတ်ဓာအပြင်ပေါ့နော်နောက်ထပ်ကာဝယ်နေတဲ့အနေအထားမျိုးတွေရှိသလားဆရာ
။ဟုတ်ကဲ့ချင်းမှာတော့ဒီလိုပါတချို့လဲမျိုးစုံတွေလောက်ကြပါအမချင်းကိုမကြိုက်ခံအောင်ပေါ့လေခန္ဓာကိုယ်မှာဒီမော့စကူတိုရပယ်လန့်ခေါ်တဲ့ဒီဟိုဆေးတွေပေါ့လိန်နေပေါ့နော်အင်းကြီးလက်ရှိဘောင်းမီးဆေးဝတ်ထားဆောင်ရပယ်လန့်နေရာလည်းမျိုးစုံရှိပါတယ်တချို့ကလက်ပတ်လေးတွေအစတချို့ဆေးတွေဆိုရင်ကျွန်တော်လူခန္ဓာကိုယ်ရဲ့အနံ့ကိုပြောင်းခြင်းအပြင်ရှင်ကိုလှည့်သားတယ်ပေါ့ဗျာအဲဒါပေမဲ့ဒါတွေကလည်းသိပ်ပြီးတော့ဉာဏ်ကြီးမအောင်မြင်ဘူးပေါ့နော်ရှင်ကတခါကျလှည့်သားလို့မရဘူးပြန်လေပြီးတော့သူကတိသွားတယ်အဲမျိုးတွေပေါ့ကျင်းသေးခွေပဲဒေါနာတွေလည်းသုံးကြပါတယ်ဒါပေမဲ့အဲ့ဒါလည်းအခိုင်ကျလဲရင်ကျတာတို့ချောင်းဆိုးတာတို့ရှိတဲ့အခါကျလည်းဒီအနမ်းတက်ကိုမခံနိုင်တာတွေရှိတယ်မျိုးစုံတော့သူတေသနာတွေအလုပ်ပါတယ်ဒီချိုးနိုင်ငံတွေမှာချင်းကိုပဲဒီမျိုးပြောင်းပလိုက်တယ်ပေါ့နော်အဲချင်းရဲ့မျိုးရုပ်ဗီဇကိုပြောင်းအောင်လုပ်ပြီးတော့ဒီချင်းကြီးအဲသွေးလွန်တကွေးပို့မသေးဆောင်နိုင်တဲ့ချင်းမျိုးဖြစ်အောင်လုပ်ပြတာတွေလည်းသူတေသနာလုပ်နေတာရှိပါတယ်အဲကျွန်တော်ဒီမှာလုပ်နေကြတော့အဲ့လိုပေါ့ချင်းခိုက်ပြင်းတော့တာအတချင်းလို့ခေါ်တဲ့ဒီချင်းပေါက်ပြီးသားချင်းကိုနှိမ်နှင်းတာတော့ဆင်းမုတ်တာပေါ့ဒါပေမဲ့ဆင်းမုတ်တာလည်းခက်ခဲရှိတာဒီဆေးအတွက်စမုတ်တဲ့ဆေးအတွက်လိုတယ်ဒီဇယ်လိုတယ်ပေါ့ဗျာအဲ့ဒါမျိုးလေးရှိပါ
ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကတော့ဆရာဒီကာကွယ်ရေးမှာပဲဒီဘိုးလောက်လန်းနှိမ်နှင်းမှာတွင်ကတော့ကျွန်တော်တို့ဒီဖွင့်ပေါ့နော်အခန်းတကားတွေဖွင့်တာကြာချင်းဒီ
ကဘာတော့
နေတဲ့အလင်းရောင်ရအောင်ပေါ့ဆရာနော်အဓိကပြောရတော့အခုချင်းဖြစ်လာတဲ့အနေအထားမှာတော့ဆရာကြီးဒီအခန်းနေနဲ့ပတ်သက်ပြီးတော့ပြောဖို့ရှိသေးတာကာကွယ်ရေးအတွက်လေ
လင်းအောင်ကောင်းလို့ရှင်တော့ကောင်းပါနောက်တစ်ခါကျွန်တော်ပြောသလိုစိန်မာတော့အဲ့လိုပေါ့သေးစိန်ချင်တော်နေသုံးကြပါတယ်ဒါငှက်ဖျားချင်တော့သုံးတော့ပေါ့အဓိကတော့အဲငှက်ဖျားချင်ဆိုလဲအဲ့သေးစိန်ချင်တော်မော်လာနားလဲအသေးသွားအောင်အဲ့တော့ဒါနဲ့လည်းအများကြီးထိရောက်မှုရှိပါတယ်အဲ့တော့နောက်ပိုင်းမှာတော့သေးစိန်ချင်တော်တွေကငှက်ဖျားချင်ကိုပဲမှောက်ဘူးပေါ့တော့ရိုးရိုးဒီနေ့လည်းမှခိုက်တဲ့အေးဒီစားလဲသွားနိုင်သေးတာကိုအဲ့တော့တောင်းနေပါတယ်မှာသေးစိန်လိုက်ကာသုံးတယ်ဒါဒီစေတိန်ချင်တော်လည်းဒီငှက်ပြားအတွက်သုံးရင်းနဲ့ဒီလူလူတွေကမှသုံးလာတာနဲ့မျှလည်းဒီကျွလွန်းတပွဲအတွက်လည်းကာဝယ်တာအထောက်ကူရတာတွေ့ရပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဆရာနောက်ထပ်ထည့်လိုက်တဲ့ဒီထက်စိန်နောက်တစ်ခုထိုးပါဆရာနော်ကာကွယ်ဆေးထိုးတဲ့အပိုင်းမှာကာကွယ်ဆေးချိန်ထားပြီလားဆရာ
ဟုတ်ကဲ့ဟိုကျွလွန်းတပွဲကာကွယ်ဆေးကတော့နှစ်ပေါင်းများစွာသုတင်နာလုပ်တယ်ပေါ့နော်လွန်ခဲ့တဲ့၄-၅နှစ်လောက်အထိတော့ကောင်းအောင်မအောင်မြင်သေးဘူးမနစ်ကတော့ဒီဆေးတစ်ခုအောင်မြင်လာတယ်ပေါ့လေไอ้เสียก็ตลอดเลยแหละที่ยောက်တယ်แล้วประจาတော့ဟိုပြင်းထန်မှုကိုကာဝယ်ပေးတယ်ဗောဗျာตลอดเลยအကျိုးရှိပါနောက်တစ်ခါပါလဲဆိုတော့ तू อ่ะဒီလိုအရင်တော့အဆေးတွေကတော့ပါလဲဆိုတွင်းလွန်တုတ်ပြဖြစ်ဘူးတဲ့လူမှမထိုးလို့ရတယ်အခုဒီဆေးကတော့ဖြစ်ဘူးလားမဖြစ်ဘူးလားဆစ်ဆေးရမလို့တွင်းဆစ်ရမလို့ဒါပေမဲ့ထိုးလို့ရတယ်ဗောမဖြစ်ဘူးတဲ့လူမှထိုးရင်လည်းပြဿနာမရှိအဲနောက်တော့အရင်ပေါ်တဲ့ဆေးတွေအသက်ကြီးမှ9နှစ်ကမှစထိုးလို့ရတယ်ကိုယ်ရငငယ်ရေထိုးလို့ရဒါတော့ကောင်းပါဒါပေမဲ့လည်းခုချိန်ဒီတော့ဒီဆေးကအဲကျွန်တော်နိုင်ငံမှာလည်းဒီတရားဝင်သွန်းထားတာမရှိသေးပါဘူးဒီ FDA အသီးမှတ်ပြုပြီးသွန်းထားတာမရှိသေးဘူးအဲတိုင်းမှာတော့အင်းနီနာချင်းတိုင်းမှာတော့ရှိတယ်နောက်သုံးကထိုးရတယ်နောက်တစ်ခါကုန်ကြသေးလဲတော်တော်လေးများတော့တော်တော်များများတော့လက်လမ်းမမီသေးပါဘ
ူးဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာမြန်မာနိုင်ငံအတွက်ရောဘယ်လိုအကြံပြုချင်လဲဆရာ
ကျွန်တော်ဘက်ကလည်းပါလဲဆိုတော့ဒါကိုတို့တော့လည်းတော့ကျွန်တော်ကကြိုးတို့တော့ပေါ့လေဒါသုံးလို့ အနေလည်းမရှိဘူးထိရောက်မှုလည်းအတော်အသင့်ရှိတယ်ဆိုသုံးဝင်ပါတယ်ဒါပေမဲ့ကျွန်တော်ခုချိန်မှာတော့ဘာအဓိကထားလဲဆိုတော့အဲသွေးလွန်တပိဖြစ်တာကိုသတိထားမိမယ်စောစောစီးဆေးရုံတင်မယ်ထိရောက်တဲ့ကုသမှုပြုရင်လည်းကျွန်တော်တို့ကကိုယ်ရင်တော့လို့တေပြောက်တွေပါတယ်တိတ်မများတော့ပါဘူးကုသမှုပိုင်းရနည်းနည်းလေးတိုးတက်မှုတွေတော်တော်ရှိလာပြီဆိုတော့အဲစောစီးသတိထားမိဖို့တွေပါလဲဦးစားပေးပြီးပြောပါတယ်အဲကာဝယ်သေးထိုးလို့ရတော့ကောင်းတယ်သို့တော့ဟိုကုန်ကြစင်းနဲ့ဒီလက်လန်းမမီနိုင်တဲ့မီနိုင်တဲ့ပုံမှာတော့အများကြီးမူတည်ပါသေးတယ်ဟိုဒတိုင်းကြီးလုံးထိုးဖို့လိုတာလို့ဆိုတော့လည်းဘာလို့သေးဘူးပေါ့နော်အဲ့လောက်ထိဦးစားပေးဆင်တယ်တော့မရောက်သေးပါဒီ cost benefit ကိုကြည့်ရပါလေဟိုတန်းနိုင်တဲ့လူတက်ကတော့ပြဿနာမရှိဘူးဒါသူကုန်ကြသေးတန်းနိုင်ဖြစ်တယ်ဒါတော့မှကျွန်တော်တို့ကကိုယ်နိုင်ငံမှာတရားဝင်မသွန်းလာသေးတော့ကျွန်တော်တို့ဒီစေကန်းကြီးတွေကတော့ထိုးပေးလို့မရပါဘူးဟောနောက်တစ်ခုကဘာလဲဆိုတော့ဆိုလာစီမံချက်တဲ့ပါညာထဲဝုလောက်ကတော့လည်းဟိုအကျိုးမများသေးဘူးပေါ့ဗျာအဲ့ဒါမျိုးကတော့ကုန်ကြသေးတဲ့အကျိုးကျေးဇူးကိုအများကြီးတွေ့ရပါတော့နော
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ဒီ OA season တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabemis ဖြစ်ပါတယ
် VOA season နဲ့နောက်ဆုံးရသတင်းတွေကို bemis.voanews.com မှာလည်းအချိန်မရွေးပြန်လည်ကြည့်ရှုနားဆင်နိုင်ပါတယ်ဗျာအခုတော့တိုင်းရင်းသားဒေသကသတင်းတွေကိုစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလာကဏ္ဍလှည့်ကြပါပြီ Fever Wine တော်သားတွေတင်ဆက်ထားပါတယ်ခင်ဗျာ
စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတွန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မအမီပါနန်ဆက်ဒေသတိုင်းသားတည်င်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်တန်တွဲနဲ့ခွားမြို့ကြားမှာရှိတဲ့တိန်တလီမြို့ကိုအာရခတပ်တော်ကတိမ့်ပိုက်ထိန်းချုပ်လိုက်ပြီဖြစ်ပါတယ်။ချင်းပြည်ကံပလတ်မြို့နယ်ထဲက16ရွာကိုစစ်တပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့လို့အသက်3နှစ်အရွယ်ကလေးငယ်နဲ့အမျိုးသမီးတစ်ယောက်ပွဲချင်းပြီးသေဆုံးသွားပါတယ်။တရင်လွာတွေထဲမှာတော့မွန်ပြည်၊ကရင်ပြည်နဲ့တနင်္သာရီတိုင်းတို့မှာဇူလိုင်လ1လတာအတွင်းစစ်ကောင်စီရဲ့လက်နက်ကြီးနဲ့ပစ်ခတ်မှုတွေကြောင့်ဒေသခံပြည်သူ9000ကျော်လောက်နေရပ်ကနေဆုံးခွာနေရတဲ့အကြောင်းနားဆင်ရဖို့ရှိပါတယ
်ကျမကနန်းဟောင်းမှာရှင်သတင်းတွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်တန်တွဲနယ်ကွာမြို့ကြားရှိကျိန်တလီမြို့ကစစ်ကောင်စီရဲ့စခန်းတွေကိုအာရခတပ်တော် AA ကတိုက်ခိုက်သိမ်းပိုက်ပြီးတဲ့နောက်တမြို့လုံးကိုထိန်းချုပ်ထားလိုက်ပြီဖြစ်ပါတယ်တနင်္လာနေ့ကစပြီးကျိန်တလီမြို့မှာတိုက်ပွဲတွေဖြစ်ပွားခဲ့တာလို့ဒေသခံတွေကပြောပါတယ်အင်္ဂါနေ့နဲ့ပုတ်ထူးနေ့မှာတော့ကျိန်တလီမြို့ရဲ့စခန်းထွေအုပ်ရုံးနဲ့စီပင်ရုံးကစစ်ကောင်စီရဲ့စခန်းတွေကို AA ကတိုက်ခိုက်ခဲ့ပါတယ်ပုတ်ထူးနေ့ညနေမှာတော့စစ်ကောင်စီတပ်ဖွဲ့ဝင်တွေအားလုံးဟာစခန်းတွေကနေဆုတ်ခွာထွက်ပြေးသွားတာဖြစ်တယ်လို့မြို့ခံတွေကပြောပါတယ်။ကျင်းတလီမြို့ကနေဆုတ်ခွာသွားတဲ့စစ်ကောင်စီတပ်ဖွဲ့တွေကလက်ရှိမှာတော့မြို့တောင်ဖက်ကျင်းတလီကွာကာလန်ပေါ်ရှိကလပြင်းရွာမှာတပ်ဆွဲထားတယ်လို့ဆိုကြပါတယ်။
ရှမ်းပြည်မြောက်ပိုင်းဒီပေါ်မြို့နယ်နောင်ကောကြီးရွာချီဆိုင်စစ်ကောင်စီချီမြန်တပ်ရင်း149ကိုကိုကန့်တပ်ဖွဲ့ MNDA ကတိုက်ခိုက်သိမ်းပိုက်လိုက်ပါတယ်။လာရှိုမြို့ရမခတိုင်းစစ်ဌာနချုပ်ကိုဩဂုတ်လ3ရက်နေ့သိမ်းယူမှုအပြီးဒီပေါ်မြို့နယ်အတွင်းရှိစစ်ကောင်စီရဲ့ခမရ149တပ်ရင်းကိုထပ်မံရဖြစ်ပါတယ်။ဩဂုတ်လ13ရက်နေ့ညနေ4နာရီဝန်းကျင်အချိန်မှာအပြီးသတ်သိမ်းပိုက်နိုင်ခဲ့တာလို့စစ်ရေးသတင်းအရင်းမြစ်တယောက်ကပြောပါတယ်။ကိုကန့်တပ်ဖွဲ့ MNDA ဟာဇူလိုင်လ26ရက်နေ့ကစပြီးနောင်ကောရွာမှာအခြေစိုက်ထားတဲ့ခမရ149ကိုထိုးစစ်ဆင်တိုက်ခိုက်ခဲ့တာဖြစ်ပါတယ်
။ချင်းပြည်ကံပလက်မြို့နယ်16ရွာကိုစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့လို့အသက်3နှစ်အရွယ်ကလေးငယ်နဲ့အမျိုးသမီးတစ်ယောက်ပွဲချင်းပြီးသေဆုံးသွားပါတယ်။ဒါအပြင်6လအရွယ်ကလေးငယ်အပါအဝင်ပြည်သူ4ယောက်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဩဂုတ်လ13ရက်နေ့နေ့လယ်ပိုင်းလောက်ကမြေပြင်မှာတိုက်ပွဲဖြစ်ပွားတာမျိုးမရှိဘဲစစ်ကောင်စီကအကြောင်းမဲ့ဘုံကျဲတိုက်ခိုက်ခဲ့တာလို့ကံပက်လက်မြို့နယ်အုပ်ချုပ်ရေးအဖွဲ့ကထုတ်ပြန်ပါတယ်။16ရွာဟာအင်ချီ90လောက်ပဲရှိတဲ့ရွာဖြစ်ပြီးတိုက်ပွဲမရှိတဲ့အရက်ဒေသကိုစစ်တပ်ကဥတီတိုက်ခိုက်တာဖြစ်ပါတယ်။ဒါဟာစစ်ရဇဝတ်မှုကိုပြောင်ပြောင်တင်းတင်းကျွလွန်တာဖြစ်တယ်လို့ကံပက်လက်မြို့ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကပြောပါတယ်။
ကချင်ပြည်ဖားကန့်မြို့အနီးကစစ်ကောင်စီရဲ့တပ်စခန်းတချို့ကိုကချင်လွတ်လပ်ရေးတပ်မတော် KIA နဲ့ပူးပေါင်းတပ်ဖွဲ့တွေကချိုးစစ်ဆင်တိုက်ခိုက်နေပါတယ်။ဖားကန့်မြို့အနီးရှိတောမှော်နဲ့လမောင်ကုန်းကစစ်ကောင်စီရဲ့တပ်စခန်းတွေကိုဩဂုတ်လ14ရက်နေ့မနေ့ပိုင်းမှာချိုးစစ်ဆင်နေတာဖြစ်ပြီးမြို့ရဲကနေလည်းလက်နက်ကြီးတံတွေကြားနေရတယ်လို့ဒေသခံတွေကပြောပါတယ်။ကချင်ပြည်ရဲ့မြို့တော်မြစ်ကျနားအပါအဝင်ဖားကန့်မြို့ကိုပါစစ်ကောင်စီကအင်တာနက်လိုင်းတွေဖြတ်တောက်ထားပြီးဖုန်းလိုင်းပါရတချက်မရတချက်ဖြစ်နေလို့ဆက်သွယ်ရေးအခက်ခဲဖြစ်နေကြပါတယ်တိုက်ပွဲချင်းနေသေးစိတ်ကိုမတီးရသေးပေမဲ့ဩဂုတ်လ14ရက်နေ့ကတဏီကုံနီးပါလက်နေကြီးလက်နေငယ်ပြစ်ခတ်တံတွေကိုကြားနေရတယ်လို့ဆိုကြပါတယ
်ရှမ်းပြည်တောင်ပိုင်းပအိုးကိုပိုင်အုတ်ချုပ်ခွင့်ရဒေတာပင်လောင်မြို့နယ်ကနေကရင်နီပြည်ကိုပြန်ချတဲ့စစ်ပေးဆောင်ကားတွေကိုပအိုးပြည်သူစစ်အဖွဲ့ PNA ကဖြတ်တန်းခွင့်မပေးဘဲလမ်းပိတ်ထားတယ်လို့ပြောပါတယ်ပင်လောင်မြို့ကနေဒီမော့ဆိုလွယ်ကော်ဖက်ကိုတက်လာတဲ့ကားတွေကိုဩဂုတ်လ12ရက်နေ့ကစပြီးနောင်ပြည်စစ်စေးရေးကိတ်မှာအကြောင်းမဲ့ပိတ်ဆို့ထားတာဖြစ်တယ်လို့ကိုတိုင်ကြုံခဲ့ရသူကပြောပါတယ်။နောင်ပင်စစ်စေးကိတ်မှာထိုင်ထားတဲ့ PNA တပ်ဖွဲ့ဝင်တွေကစစ်ရှောင်ကားတွေကိုချင်းချောင်ငွေတောင်းတာရိတ်ခါနဲ့ဆေးပစ္စည်းတွေကိုသိမ်းယူနေလဲလုပ်နေတယ်လို့ဆိုကြပါတယ်
။စစ်ကောင်စီကစစ်ကြောင်းတွေထိုးနေတဲ့တနင်္သာရီတိုင်းအမှတ်ရှိပြီးထောင်စုလမ်းမရှိတနင်္သာရီဘုတ်ပြင်းလမ်းပိုင်းကိုဩဂုတ်လ12ရက်နေ့ကစပြီးကြာရီပိတ်ပင်လိုက်တယ်လို့တနင်္သာရီမြို့နယ်ပြည်သူ့ကော်ရဖွဲ့ကထုတ်ပြန်ပါတယ်။အဲဒီလမ်းပိုင်းတစ်လျှောက်မှာစစ်ရေးအရှိန်ကိုမြင့်တင်သွားမှာဖြစ်တဲ့အတွက်ကြီးသွားပြည်သူတွေအန်တီရဲကင်းအောင်ပိတ်ပင်ရတာဖြစ်တယ်လို့မြိတ်ခရိုင်ပြည်သူ့ကော်ရပူပေါင်းစစ်ကြောင်းပြန်ကြားရေးတာဝန်ခံကပြောပါတယ်။အခုဩဂုတ်လ3ပိုင်းကစပြီးတနင်္သာရီချီဆိုင်ခမရ961ခလာရ956နဲ့အမတ306အမြောက်တရင်တွေကိုစစ်ကောင်စီရင်တန်းတွေနဲ့ရိတ်ခါလာပိုးတဲ့လမ်းတစ်လျှောက်မှာနှစ်ဖက်ထိတွေ့တိုက်ပွဲဖြစ်မနေဖြစ်ပွားခဲ့ပါတယ်။အဲ့ဒီတိုက်ပွဲတွေတဲ့စစ်တပ်ဘက်ကအရောက်ပြီးဆုံးခဲ့တယ်လို့ဦးရောက်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ
်။အခုဆက်ပြီးသတင်းလာတွေကိုတင်ဆက်ပြီးသွားမှာပါ။ကရင်ပြည်မွန်ပြည်နယ်တနင်္သာရီတိုင်းဒေသကြီးတို့မှာဇူလိုင်လ1ရက်နေ့အတွင်းစစ်တပ်ကလက်နက်ကြီးနဲ့ပစ်ခတ်မှုတွေကြောင့်ဒေသခံ9000ကျော်နေရက်ကနေစွန့်ခွာပြီးစစ်ပေးရှောင်ခဲ့ရတယ်လို့မွန်ပြည်လူ့ခွင့်ရေးဖောင်ဒေးရှင်း HURFOM ကပြောပါတယ်။ဒီအကြောင်းကိုတော့ကျွန်မအမေကနေတင်ဆက်ထားပါတယ်။ကရင်မွန်နယ်တနင်္သာရီတိုင်းနဲ့မှာဇူလိုင်လ1ရက်နေ့အတွင်းနေအိမ်ပေါင်း120ကျော်လက်နက်ကြီးပစ်ခတ်ခံရမှုကြောင့်ပျက်စီးခဲ့ရပြီးဒေသခံတွေထွက်ပြေးခဲ့ရတယ်လို့မွန်ပြည်လူ့ခွင့်ရေးဖောင်ဒေးရှင်း HURFOM တာဝန်ရှိသူနိုင်အဲမွန်ကပြောပါရည
်ကျွန်တော်မွန်ပြည်နယ်ကရင်ပြည်နယ်ကရင်တိုင်းကဒေသကြီးပါနော်အားလုံးပေါင်း9500တလတယ်ပါနော်အထူးကအတည်ဒီစစ်ကောင်စီရဲ့ရန်တမ်းပစ်ခတ်မှုပါနော်ရန်တမ်းပစ်ခတ်တဲ့ထဲမှာဆိုလို့ရှိရင်ကျွန်တော်လက်နက်ကြီးတွေအသုံးပြုပြီးတော့ဗန်ပြည်သူတွေရှိတဲ့နေရာတွေကိုဥတီပြီးတော့ဒီနော်ဒီရရှိရှိရှိနဲ့ပစ်ခတ်တိုက်ခိုက်တဲ့ဒေသရပ်ဖြစ်တဲ့အတွက်ကြောင့်လက်နက်ကြီးတွေကြာပြီးတော့အိမ်တွေမီးလောင်ပျက်စီးအရှိတလို့အချို့ဆိုလို့ရှိရင်လည်းကျွန်တော်တို့ဒီဒစိတ်ဒီပိုင်းအနေနဲ့ကစီဆောင်ရှင်းသွားရတယ်တွေ့ရနော်120ဆိုတော့ကိန်းနာဆိုလို့ရှိရင်ဒစိတ်ဒီပိုင်းပျက်စီးတာရောအလုံးစုံပျက်စီးသွားပြီးတော့လုံးဝပြာဖြစ်တော့တဲ့အထိနော်ကျွန်တော်မီးတိုက်ခံရတဲ့ကိစ္စတွေတော့ပေါ်ဝင်ပါမှာ
စစ်ကောင်စီတပ်ရဲ့လက်နက်ကြီးနဲ့ရန်တန့်ပစ်ခတ်မှုတွေကြောင့်တနင်္သာရီတိုင်းဒေသကြီးထဲမှာရှိတဲ့ရေဖြူမြို့နယ်နဲ့ဒွေမြို့အရှိတ်ဘက်ဒေသကရင်ပြည်တဲကကျိုင်းစိတ်ကြီးမြို့နယ်နဲ့ကော့ကရိတ်မြို့နယ်မွန်ပြည်နယ်တဲကတော့ဘီလင်းကြိုက်ထုံနဲ့ရေးမြို့နယ်မှာရှိတဲ့နေအိမ်တွေပျက်စီးဆုံးရှုံးခဲ့ရတာဖြစ်တယ်လို့မွန်ပြည်လူ့ခွင့်ရေးဖောင်ဒေးရှင်းကဆိုပါတယ်အိမ်တွေပျက်စီးသွားတဲ့အပြင်ရက်ရွာတွေထဲစစ်ကောင်စီတပ်ကလက်နက်ကြီးနဲ့ပစ်ခတ်နေမှုတွေကြောင့်ပြည်ချောင်ပြည်သူတွေကကရင်နဲ့မွန်ပြည်နယ်မှာတော့မွန်ပြည်သက်ပါတီနဲ့လက်နက်ကိုင်အဖွဲ့အစည်းတွေထိန်းချုပ်ထားတဲ့နယ်မြေတွေတဲကိုထွက်ပြေးခဲ့ရပါတယ်။ဒဝယ်ဘက်မှာတော့ NUG လက်အောက်မှာရှိတဲ့ PDF တွေထိန်းချုပ်ထားတဲ့နယ်မြေတွေစီပင်မစင်းရဲဆိုတာထွက်ပြေးတိတ်ချောင်ခဲ့ရတယ်လို့နိုင်အဲမွန်ကဆက်ပြောပါတယ်
။အချို့ဆိုလို့ရှိရင်လုံးဝအဝတ်တကူကိုယ်တစ်ခုနဲ့နော်ချက်ချင်းကြီးပဲစစ်ပေးဆောင်ရတဲ့အတွက်ဒါမှဆိုင်ဆိုင်မှုတွေလိုတည်ယူလာနိုင်ခြင်းမရှိဘူးနော်။အစားစားနာရိတ်ခါကအစားစံကလေးတိတ်စံကလေးတ
ူပြီးကြတယ်လေက
အချင်းလေးမှာရှိနေရတယ်အများကြီးတယ်တော်တော်လေးစစ်ပင်းစစ်ပေးဆောင်နေတာတွေ့ရပါတယ
်ကရင်ပြည်မွန်ပြည်နဲ့တနင်္သာရီတိုင်းဒေသကြီးထဲမှာရှိတဲ့စစ်ပေးဆောင်ဒေသခံ9000ကျော်အတွက်စားနပ်ရိက္ခာတွေနေရာထိုင်ခင်းနဲ့အမိုးကားတွေအပြင်ကျန်းမာရေးဆိုင်ရာစိန်ခေါ်မှုအခက်အခဲတွေပါရင်ဆိုင်ကြုံတွေ့နေရလို့အကူအညီတွေလိုအပ်နေတယ်လို့မွန်ပြည်လူ့ခွင့်ရေးဖောင်ဒေးရှင်းကဆိုပါတယ်ရှမ်းပြည်နယ်အရှေ့ပိုင်းမိုင်းလာအထူးဒေသ၄ဥက္ကဋ္ဌဖြစ်သူဦးဆိုင်လင်းဆုံးသွားတဲ့ဒေသခံတွေကဝန်ထဲကြေကွဲနေကြပါလေဝန်ထဲတဲ့အထိမ့်မဲ့ကာလသတ်မှတ်ထားပြီးဇာပနအခမ်းအနားကျင်းပတဲ့နေ့အထိအထူးဒေသလေးတွေကိုကျင်းပဧည့်သည်တွေခရီးသွားတွေကိုကန့်သက်ထားပါတယ်ဒီအကြောင်းကိုတော့နမ်ဖော်မကစူးစီးထားပါတယ်
အသက်86နှစ်အရွယ်အထူးဒေသလေးရဲ့ဥက္ကဋ္ဌဦးဆိုင်လင်းဟာကင်ဆာရောဂါနဲ့ဩဂုတ်လ9ရက်နေ့ကကွယ်လွန်သွားတာဖြစ်ပြီးကေဒါတတ်တာထုနဲ့မိသားစုတွေကလာမယ့်ဩဂုတ်လ23ရက်နေ့မှာတကြိမ်မှာဖြစ်ပါတယ်။ဒီအကြောင်းအမေမဖော်လို့သူအရာရှိတယောက်ကရှမ်းစကားနဲ့အခုလိုပြောပါတယ်။
အခုယုတ်ကလကတော့ဥက္ကဋ္ဌကြီးတို့အိမ်မှာပဲလေတချို့မှာကလာမယ့်23ရက်နေ့မှာဆိုတော့22ရက်နေ့မှာငင်းချမ်းရေးရင်ပြင်ကိုယူသွားမယ်အခုကဝမ်းနေတဲ့ကာလဆိုတော့ဘူးမှမပြောဘူးလေနော်ဒါကြောင့်အပြော်ပါးတွေလည်းလျှော့ထားတယ် KTV ဆိုင်တွေလည်း23ရက်နေ့ထိဖိတ်ထားခိုင်းတယ်
တကြိုတဲ့အခမ်းအနားကျင်းပရေးကော်မတီကလည်းဩဂုတ်လ10ရက်နေ့ကစလို့မိုင်းလာအထုဒေတာလေးအထဲဝင်ထပ်သွားလာမယ်ဆိုရင်ရဲဌာနအပါဝင်အုပ်ချုပ်ရေးအဖွဲ့အစည်းမှခွင့်ပြုချက်ယူဖို့ထုတ်ပြန်ထားပါတယ်။ဒါ့အပြင်မိုင်းလာဒေတာရဲ့တောင်ဖက်ပိုင်းထွက်ပေါက်ဖြစ်တဲ့မွန်းယုတ်မွန်းယောင်နမ်လွေချောင်းကူဒရာကိုလည်းခွင့်ပြုချက်မရဘဲသွားလာခွင့်မပြုတော့ဘူးလို့မွန်းယုတ်ဒေတာခန်ကရှမ်းစကားနဲ့အခုလိုပြောပါတယ်။
ကျွန်တော်တို့ဘက်ကတော့လကုံကြီးပိတ်ထားမယ်လို့တော့ပြောတယ်30ရက်နေ့လို့တော့ပြောထားတာဒီစိတ်ပြန်ဖွင့်ဖို့อ่ะဥထရာကြီးစာပနာနဲ့ဆိုင်မယ်ထင်တာပဲခုမှတော့ဘယ်သူမှသွားလာခွင့်မပြုတော့ဘူ
းဦးဆိုင်လင်းဟာမူဆေခရိုင်ကျူကုတ်ပန်ဆိုင်မြို့ဇာတိဖြစ်ပြီးပမာပီကမ္မနစ်ပါတီမှာစတင်စစ်မှုထမ်းခဲ့ပါတယ်သူဟာမိခင်ပါတာရှမ်းစကားအပြင်တရုတ်စကားနဲ့ဗမာစကားကိုလည်းကျွမ်းကျင်စွာပြောဆိုရေးသားတတ်ပြီးဒေသခံတိုင်းသားလူမျိုး73မျိုးလုံးကချစ်ခင်လေးစားကြပါတယ်ဦးဆိုင်လင်းဟာ1989ခုနှစ်ဗမာပြည်ကွန်မြူနစ်ပါတီကနေခွဲထွက်ပြီးအပြစ်ရငြိမ်းချမ်းရေးစာယူချိန်ကနေဒေတာတွင်ဖွံ့ဖြိုးတိုးတက်ရေးလူထုဘဝဖူလုံရေးစိုက်ပျိုးရေးဖွံ့ဖြိုးတိုးတက်ရေးအတွက်အကျိုးပြုပေးသူဖြစ်လို့အားလုံးချစ်ခင်လေးစားကြတယ်လို့ဆိုပါတယ်။ဒါကြောင့်သူ့ကိုနာမည်စော့ဆိုင်လင်းအစားဖွံ့ဖြိုးတိုးတက်စေချင်သူကြောက်ကြရွန်းလို့ဂုဏ်ပြုခေါ်ဆိုကြပါတယ်။2012ခုနှစ်တုန်းကရှမ်းပြည်တိုးတက်ရေးပါတီရှမ်းပြည်တပ်မတော် SSPP SSA ကိုတိုက်ခိုက်စဉ်ဒေသတွင်ထွက်ပြေးလာတဲ့စစ်ပေးသိမ်းရှောင်သူတွေအတွက်လည်းရွာတွေတိစောက်ပေးပြီးလက်ခံကျွေးမွေးခဲ့တဲ့အပြင်စီးပွားရေးအတွက်လည်းစီစဉ်ပေးခဲ့ပါတယ်။ဦးဆိုင်လင်းဆုံးပါသွားတာကိုရှမ်းလက်နက်ကိုင်တပ်ဖွဲ့တွေရှမ်းနိုင်ငံပါတီတွေစုဖွဲ့ထားတဲ့ရှမ်းပြည်ပူပေါင်းဆောင်ရွက်ရေးကော်မတီ SSJAC ကလည်းဝန်내ကြောင်းတဝန်လွှာပေးပို့ခဲ့ပါတယ်
။အခုဆက်ပြီးသတင်းအချင်းချုပ်ကိုနားဆင်ကြရမှာပါရှင်။
ရခိုင်ပြည်တန်တွဲနဲ့ကွမြို့ကြားရှိကျိန်တလီမြို့ကိုအရက်ခတပ်တော် AA ကတိမ့်ပိုက်ထိန်းချုပ်လိုက်ပြီးဖြစ်ပါတယ်။ချင်းပြည်ကံပက်လက်မြို့နယ်ထဲက16ရွာကိုစစ်ကောင်စီကလေကြောင်းကနေပုံကျဲတက်ခိုက်ခဲ့လို့အသက်3နှစ်အရွယ်ကလေးငယ်နဲ့အမျိုးသမီးတယောက်ပွဲချင်းပြီးသေဆုံးသွားပါတယ်။
တော်ရရှင်တွေခုနားဆင်နေကြကြတာကတော့နေဆက်ဒေတာကတိုင်းသားသတင်းတော့တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းတော်ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်ကျမအမီပ
ါ VOA အစီအစဉ်တွေကိုရေဒီယိုရုံမြင်တင်ကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာဝိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတ
ယ် VOA ကိုကိုဒေတာတွေကသတင်းထူးတွေပေးပို့လို့ရဆိုရင်တော့ bemis@voanews.com ကိုလည်းပေးပို့နိုင်ပါတယ်ဗျာအခုတော့ကျွန်တော်တို့ရဲ့တောက်ကြနေမနဲ့အစီအစဉ်တွေလည်းပြီးဆုံးကံပြီးဖြစ်ပြီဖြစ်လို့ထိတ်တန်းသတင်းတွေကိုကျွန်တော်ကပဲပြန်လဲအချင်းချင်းတင်ပြပါပါခင်ဗျာထိတ်တန့်အမေရိကန်အရာရှိတွေပါပါဝင်တဲ့နောက်ဆုံးဂါဇာအပြစ်ရက်ဆွေးနွေးပွဲတွေဟာအလားအလာသိပ်ကောင်းပေမဲ့သဘောတူညီချက်တော့ချက်ချင်းရနိုင်မှာမရှိဘူးလို့သမ္မတအိမ်ပြူတော်ပြောခွင့်ရဂျွန်ကာဘီကကြေညာပရင်းနေနေမှာပြောပါတယ်။ဒါပေမဲ့ဒါဟာအလားအလာကောင်းတဲ့အစပြုံးမှုလို့ဆိုပါတယ်။ဆွေးနွေးပွဲဟာဒီနေ့တောက်ကြအထိဒိုဟာမှာဆက်လက်ပြုလုပ်မှာဖြစ်ပါတယ်။ရုရှားပိုင်နယ်ထဲဝင်ရောက်တိုက်ခိုက်နေတဲ့ယူကရိန်းတပ်တွေဟာရုရှားပိုင်ကတ်စ်ဒေသကအကြီးဆုံးမြို့ဖြစ်တဲ့ဆူချာမြို့ကိုအလုံးစုံထိန်းချုပ်ထားနိုင်ပြီလို့ယူကရိန်းကကြေညာပရင်းနေမှာကြေညာပါတယ်။အဲ့ဒီမှာယူကရိန်းစစ်တပ်ကကွေးယုံဖွင့်လှစ်လိုက်ကြောင်းလည်းပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့ယာနဲ့ချီတဲ့ကျောင်းသားဆန္ဒပြသူတွေနဲ့နိုင်ငံရေးလှုပ်ရှားသူတွေဟာဖြုတ်ချခံရတဲ့ဝန်ကြီးချုပ်ရှိတ်ဟာစီနာထောက်ခံသူတွေကိုဝရင်းတုပ်တွေတံပိုက်လုံးနေနဲ့ရိုက်နှက်ပြီးသူမရဲ့ဖခင်လက်ရည်ခေါင်းဆောင်ရှိတ်မူဂျာဘာရာမန်ရဲ့နေဟောင်းစီမသွားနိုင်အောင်တားဆီးခဲ့ကြပါတယ်။ဒကန်မျိုးတော်မှာရှိတဲ့အဲ့ဒီအိမ်ဟာအခုခါမှာအောက်မွေပဲပြတ်တိုက်အဖြစ်ထားရှိတာဖြစ်ပြီးတော့အဲ့ဒီမှာရှိတ်မူဂျာဘာရာမန်နဲ့သူ့မိသားစုဝင်အများစုလောက်ချံခံခဲ့ရတဲ့1985ခုဩဂတ်စ်လ15ရက်စစ်တပ်အနာသိမ်းတာနဲ့ပတ်သက်ပြီးပြတ်သားထားတာဖြစ်ပါတယ်။အဲ့ဒီချိန်ကဝန်ကြီးချုပ်ရှိတ်အာဇီနာဟာသူ့ညီမငယ်နဲ့အတူဂျာမနီကိုအလေခီးသွားနေတာကြောင့်အသက်မသေးပဲကြာရင်ခဲ့တာဖြစ်ပါတယ်ညာ။ထိတ်တန့်သတင်းတွေကတော့ဒီလောက်ပါပဲညာ။အခုတော့ကြာမနေခင်အစီအစဉ်တွေဖြစ်မြောက်အောင်ဆောင်ရွက်ကြသူတွေထဲမှာတော့ထုတ်လွှင့်မှုကနန်းလောင်မှာရုပ်သံဒါရိုက်တာကတော့ဂျိမ်းစ်မစ်ဖြစ်ပါတယ်။ ကျွန်တော်ကတော့အစီအစဉ်မှုဖြစ်ဆောင်ရွက်ခဲ့တဲ့ညီညာရေးဖြစ်ပါတယ် VOA မြန်မာပိုင်းကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA Internet ဆာမျက်နှာ bamis@voanews.com မှာပြန်လည်နားဆင်နိုင်ပါတယ်ညာတော်တာရှင်နေအားလုံးဘေးကင်းကျန်းမာပါစေညာ